Welcome to the Voice of America in Burmese.
Mingla mne kemashe. Washington New York VOA American Tangani. 2016 ခုနှစ် April 29ရက်တောက်ကြာနေနေနဲ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားပါပြီရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမနနာချက်မစီးရီးယားနိုင်ငံအလက်ပိုမျိုးကကလေးစေယုံလေးချောင်းတိုက်ခတ်ခံရမှုပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒေါသထွက်ခဲ့ပါတယ်ဒီလိုဆီးရီးယားပြဿနာကြောင့်ရုရှားနဲ့အမေရိကန်ကြားဆက်ဆံရေးကိုထိခိုက်တယ်လို့အမေရိကန်ဘက်ကမယူဆတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရဲကောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီမနေ့နိုင်။မနေ့ကရန်ကုန်အမေရိကန်တန်ယုံရှိဆန္ဒပြခဲ့တဲ့အမျိုးသားရေးဝါဒီမပတာခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေကိုငိမ့်စုစီပုံမှန်19နဲ့အတူတန်ကစီးမင်းစည်းကမ်းတွေနဲ့အရေးယူတော့မှာဖြစ်ပါတယ်။
တန်ဃာတွေကြောက်လေတန်ဃာတွေရဲ့စီကံစီမင်းနေရှိရတယ်သူတို့အဲ့ဒါတော့တန်ဃာပိုင်းကြတော့လေတန်ဃာပိုင်းနဲ့ရိတ်မယ်လို့ဆင်းတယ်ဒီဝင်နေညီပဲပေါ့နော
်ဒါကတော့ကမာရွတ်ရဲစခန်းတာဝန်ရှိသူတဦးက VOA ကိုပြောသွားတာပါသတင်းစီစဉ်အပြည့်မှအပြည့်အစုံကိုတင်ဆက်ပေးမှာပါနောက်ပိုင်းမှာတော့မွန်ပြည်နယ်ဝန်ကြီးချုပ်ကသတင်းရယူခွင့်ကန့်သတ်လိုက်တဲ့အပေါ်မီဒီယာတွေရဲ့တုံ့ပြန်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်နန္ဒချမ်းနဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင
်စီးရီးယားနိုင်ငံအလက်ပိုမျိုးကကလေးစေယုံတရုံကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့ပေါ်မြတ်ဒေါသထွက်ရတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်သလိုစီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုလည်းဓာတ်ရိုက်ပစ်တင်ပြောဆိုလိုက်ပါတယ်လေကြောင်းကနေတိုက်ခိုက်မှုကြောင့်နယ်စည်းမချဆရာဝန်များအဖွဲ့MSF ကထောက်ပံ့ကူညီထားတဲ့စေယုံပျက်စီးသွားခဲ့ရပါတယ်။သေဆုံးသူတွေထဲမှာတော့အလက်ပိုမျိုးကအတိုက်ခံသဘုံတွေထိမ့်ချုပ်ထားတဲ့နယ်မြေမှာနောက်ဆုံးကျန်နေတဲ့ကလေးဆရာဝန်တဦးအပါအဝင်ကလေးငယ်တွေနဲ့ဆရာဝန်တွေစုစုပေါင်း20ထက်မနည်းပါဝင်ပါတယ်။စေယုံစောင့်ဦးမှတိတိနဲ့တမင်တက်တက်တိုက်ခိုက်ခဲ့ပုံရပြီးတော့ဒီလိုနေရာမျိုးတွေနဲ့အရေးပေါ်အကူအညီပေးသူတွေပေါ်တိုက်ခိုက်နေတဲ့စီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရရဲ့နောက်ထပ်လှုပ်ရက်တစ်ခုဖြစ်နေလဲဝန်ကြီးကယ်ရီကကြေညာပရင်းမှာပြောဆိုခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေကြောင့်အပြစ်မဲ့စီးရီးယားပြည်သူရာပေါင်းများစွာသေဆုံးနေရတယ်လို့လည်းဆိုခဲ့ပါတယ်။အလက်ပိုမြို့မှာလူပေါင်း60ကျော်သေဆုံးခဲ့ရတဲ့စီးရီးယားအစိုးရတပ်တွေနဲ့တပုံတွေကြာ24နာရီကြာပြင်းထန်တဲ့တိုက်ပွဲတွေကြောင့်မှလေကြောင်းတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။
စီးရီးယားပြည်ပခါနောက်ပိုင်းအမေရိကန်နဲ့ရုရှားနိုင်ငံရဲ့ဆက်ဆံရေးပြန့်ယွင်းလာနေပြီဆိုတာကိုမယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောလိုက်ပါတယ်။ရုရှားအစိုးရကထောက်ခံပေးထားတဲ့စီးရီးယားအစိုးရဟာအရက်ဖက်တဘုံအရက်ဖက်ကောတဘုံတွေကိုပါပြစ်မှတ်ထားပြီးဆက်လက်ဘုံကျဲနေပေမဲ့အမေရိကန်အစိုးရကအခုလိုပြောလိုက်တာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံပူးတွဲဥက္ကဋ္ဌဖြစ်ဆောင်ရနေတဲ့စီးရီးယားအပြစ်ရဲ့လုပ်ငန်းအဖွဲ့အတွင်းမှာနှစ်နိုင်ငံကြားနေတိုင်းစဉ်ဆက်မပြတ်ဆက်သွယ်ပြောဆိုမှုရှိနေတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကကြာတာပရင်းနေကပြောပါတယ်။စီးရီးယားအကြက်တဲအတွက်နိုင်ငံရေးအဖြေရှာဖို့ကြိုးပမ်းအားထုတ်ရမှာ18နိုင်ငံပါဝင်တဲ့နိုင်ငံတကာစီးရီးယားအကူအညီပေးရေးအဖွဲ့မှာအမေရိကန်နဲ့ရုရှားရဲ့ခေါင်းဆောင်မှုလိုအပ်နေဆဲဖြစ်တယ်လို့သူကပြောလိုက်ပါတယ်။စီးရီးယားမှာအပြစ်ရဲ့ဘွန်လူကြီးကြရခဲ့ပြီးမဲတညတာအတွင်းဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာအလက်ပုံမြို့စေယုံတုံကိုဘုံထိမှန်ပြီးခလေးထုကုဆရာဝန်နဲ့ခလေးငယ်တွေအပါအဝင်လူအနည်းဆုံး20ဦးသေဆုံးခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေကိုရပ်တန့်စေဖို့အာဆတ်အစိုးရဘက်မှရှိတဲ့ရုရှားရဲ့အရှိန်အဟောင်းကိုအသုံးပြုဖို့နိုင်ငံသားရေးဌာနနဲ့အင်ဂျီရော်တို့ကတိုက်တွန်းခဲ့တာဖြစ်ပါတယ်။
ဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတာကိုတုံ့ပြန်တဲ့အနေနဲ့ခလုံးငွေရဖို့ကြိုးပမ်းသူတွေအတွက်ဥရောပတိုက်မှာအတင်းကျပ်ဆုံးဥပဒေတရက်ကိုဩစတြီးယားလွှတ်တော်ကကြာတာပရင်းနေ့မှာအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ထောက်ခံမဲ68မဲ၊ကန့်ကွက်မဲ69မဲနဲ့လွှတ်တော်ကအတည်ပြုခဲ့တဲ့ဒီဥပဒေအရရွှေပြောင်းဝင်ရောက်လာသူအရေးအတွက်ရုတ်တရက်တိုးလာတဲ့ဆိုရင်အစိုးရအနေနဲ့အရေးပေါ်အခြေအနေကြေညာခွင့်ရှိမှာဖြစ်ပါတယ်။စီးရီးယားလိုဆစ်ဖြစ်နေတဲ့တိုင်းပြည်တွေကလာရောက်ကြတဲ့ဒုက္ခသည်တွေအပါအဝင်ခလုံးဝင်ရဖို့ကြိုးပမ်းသူတွေကိုနေဆက်မာတင်ပြန်နှင်ထုတ်ဖို့ဥပဒေအစ်မှာလည်းထည့်သွင်းထားပါတယ်။ဒီဥပဒေအရဩစတြီးယားမှာနေထိုင်နေကြတဲ့မိသားစုဝင်တွေနဲ့ပြန်လည်ပေါင်းစည်းလို့တဲ့မိသားစုဝင်တွေအနေနဲ့အရင်ထက်ပိုပြီးတော့ခက်ခဲသွားမှာလည်းဖြစ်ပါတယ်။ EU ဥရောပသမဂ္ဂတွေကတခြားအဖွဲ့ဝင်နိုင်ငံတော်တော်များများအနေနဲ့ဒုက္ခသည်တွေအလုံးကြီးနဲ့ဝင်ရောက်လာနေတာကိုဟန်တားဖို့ပြက်ကွက်ခဲ့တာကြောင့်မလို့ဩစတြီးယားနိုင်ငံအနေနဲ့တခြားရွေးချယ်စရာလမ်းမရှိဘူးလို့လဲဩစတြီးယားပြည်ထောင်စုဝန်ကြီးဝူဂန် စဘောခါကပြောဆိုခဲ့ပါတယ်တကဘာလုံးရဲ့ဝင်းဒိုးဝင်းဘိုးကြီးကိုမထမ်းနိုင်ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်အတိုက်ခံနိုင်ငံရေးပါတီတွေနဲ့လူခွေရေးအဖွဲ့တွေကတော့ဒီဥပဒေအစ်စ်ကိုဝေဖန်ခဲ့ကြပါတယ်
မကြာခင်ကISFွဲဝင်နေနဲ့မဟာမိတ်ဖွဲ့ကတဲ့ဆိုမာလီယာနိုင်ငံကအယ်ရှာဘတ်စွတ်တွေးကြောက်အဖွဲ့တွေဟာနိုင်ငံမျိုးတော်မိုဂါဒီရှုမျိုးတဲ့ကိုဝင်လာနေပြီလို့အကြီးတန်းထောက်လှမ်းရာရှိတအုပ်ရဲ့ပြောကြားချက်အရသိရပါတယ် အယ်ရှာဘတ်စွတ်တွေးကြောက်အချို့ဟာဂျူဘာအလဲပိုင်းဒေသမှာတိုက်ပွဲရှုံးနေခဲ့တဲ့အတွက်ကင်ညာနိုင်ငံနေဆက်နဲ့မိုဂါဒီရှုမျိုးတော်စီကိုထွက်ပြေးလာနေကြပြီလို့ရခင်အမျိုးသားထောက်လှမ်းရေးရာရှိဟောင်းတအုပ်ဖြစ်ပြီးလက်ရှိမိုဂါဒီရှုမျိုးမှာအခြေစိုက်တဲ့ဆိုမာလီလုံခြုံရေးလေးလာရေးဌာနရဲ့အကြီးအကဲဗိုလ်မှူးကြီး အဗ်ဒူလာဟီအလီမောဂါဗီယိုရီကိုပြောခဲ့ပါတယ်။မောဂါဒီရှုမြို့မှာလူရေတန်းပေါင်းများစွာရှိပြီးမြို့ကန်တွေကြားမှာအလွယ်ကူရောနှောနေထိုင်နေတာကြောင့်စစ်သွေးကြော်တွေကမျက်စိကြတာကြကြတာလို့မောဂါပြောပါတယ်။ယခုအပတ်မှာဆိုမာလီယာနိုင်ငံမြို့တော်အပြင်ဘက်မှာအာဖရိကတမကအဖွဲ့ဝင်တွေကိုပြစ်မှတ်ထားတဲ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ရာမှာISFွဲတွေကသူတို့လက်ဆက်ဖြစ်တယ်လို့ကြေညာခဲ့ပါတယ်။
ဗီအမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
VOA ကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာပါရှင်။တာလီဘန်စစ်သွေးကြကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုလာရောက်လဲပတ်ခွင့်ပေးခဲ့တာနဲ့ပတ်သက်ပြီးတော့ပါကစ္စတန်နိုင်ငံကိုအာဖဂန်နစ္စတန်ကဝေဖန်လိုက်ပြီးတော့အကြမ်းဖက်ဝါဒီအဖွဲ့အစည်းတစ်ခုကိုဒီလိုမျိုးခွင့်မပြုသင့်ဘူးလို့လည်းပြောဆိုလိုက်ပါတယ်။နယ်စပ်ရေးရာကိစ္စရပ်တွေနဲ့ပါကစ္စတန်မှာအာဖဂန်ဒုက္ခသည်တွေကြုံနေရတဲ့ပြဿနာတွေကိုပါကစ္စတန်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်ကာတာမှာခြေစိုက်ထားတဲ့တာလီဘန်အဖွဲ့ရဲ့နိုင်ငံခြားရေးရုံးကနေပြီးတော့အစ္စလာမဘက်မျိုးကို၃ဦးပါတာလီဘန်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့တွားရောက်မဲ့အကြောင်းတာလီဘန်အဖွဲ့ကအတီးပြုတ်ပြီးတဲ့နောက်တည့်ရက်မှာပဲအာဖဂန်နိုင်ငံကကန့်ကွက်လိုက်တာဖြစ်ပါတယ်။ကြာသပတေးနေ့ကကာဘူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအာဖဂန်သမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ရှာဟူဆန်မာတာဇော်ဝီကနေဒီကိစ္စမျိုးတွေနဲ့တခြားနှစ်နိုင်ငံကြားကိစ္စရပ်တွေကိုအာဖဂန်အစိုးရနဲ့သာပါကစ္စတန်ဘက်ကဆွေးနွေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။တာလီဘန်အဖွဲ့ရဲ့ပါကစ္စတန်ခရီးစဉ်ဟာအကြီးအကျယ်မေးခွန်းထုတ်စရာဖြစ်တယ်လို့အကြမ်းဖက်အဖွဲ့အစည်းအနေနဲ့ဘယ်နိုင်ငံကိုမှအလဲပတ်ခီးတွာလာခွင့်မရှိဘူးလို့လည်းပြောဆိုခဲ့ပါတယ်။ပါကစ္စတန်အနာပိုင်တွေအနေနဲ့နေဆက်အငင်းပွားမှုပြဿနာတွေနဲ့ပါကစ္စတန်မှာအာဖဂန်ဒုက္ခသည်တွေရင်ဆိုင်နေရတဲ့ပြဿနာတွေလို့ကိစ္စရပ်မျိုးတွေကိုအကြမ်းဖက်အဖွဲ့အစည်းတစ်ခုနဲ့ဆွေးနွေးလို့မရတဲ့အကြောင်းနဲ့ဒီလိုဆွေးနွေးမှုတွေကိုအာဖဂန်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းပြောဆိုသွားပါတယ်
။ဒီမိုကရက်ပါတီကဟီလာရီကလင်တန်ဟာအမျိုးသမီးဖြစ်တယ်ဆိုတဲ့အချက်ကိုအသုံးချပြီးအမေရိကန်နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်ဖို့မျှော်လင့်နေတာကလွယ်ရင်သမ္မတဖြစ်ဖို့အခွင့်အလမ်းရှိမှာမဟုတ်ဘူးလို့ပနမရွေးကောက်ပွဲတွေမှာရှေ့ဆုံးကဦးဆောင်နေတဲ့ Republican သမ္မတကိုယ်စားလှယ်လောင်ဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။သူမကလုံနေတာဟာအခြားဘယ်သူနဲ့မှတော့မတူပါဘူး။ဟီလာရီဟာအမျိုးသမီးဖြစ်တယ်ဆိုတဲ့အာသာချက်သာမရှိရင်မြို့အုပ်ချုပ်ရေးကောင်စီယာလူအတွက်တောင်အရွေးခံရမယ့်လူမျိုးမဟုတ်ပါဘူး။ကျွန်တော်ကအဲ့ဒီချက်ကိုမြင်သာအောင်ဖော်ထုတ်ပြကြင်တာပါလို့အင်ချမ်းမြေလုပ်ငန်းရှင်တထေဒေါ်နယ်ထရမ့်က NBC သတင်းဌာနကိုပြောလိုက်တာပါ။ထရမ့်ကပြီးခဲ့တဲ့အပတ်ကပြည်နယ်၅ခုမှာကျင်းပခဲ့တဲ့ Republican Party ရဲ့ပနာမရွေးကောက်ပွဲတွေမှာအနိုင်ရခဲ့ပြီးတဲ့နောက်ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်အရွေးခံမှုရှေ့ဆုံးကဦးဆောင်နေတာဖြစ်ပါတယ်။ Clinton သာအမျိုးသားတဦးဖြစ်မယ်ဆိုရင်ရွေးကောက်ပွဲတစ်ခုမှာဆန္ဒမဲအားလုံးရဲ့900ခန့်နှုန်းလောက်ပဲရလိမ့်မယ်လို့ Trump ကပြောပါတယ်။ Trump ကသူသာသမ္မတအဖြစ်အရွေးခံရင်သူ့ရဲ့မူဝါဒတွေဟာအမျိုးသမီးတွေအတွက်အကျိုးရှိစေမယ်လို့လည်းထပ်လဲလဲပြောခဲ့ပါတယ်။သူ့ရဲ့အင်ချမ်းမြေလုပ်ငန်းကုမ္ပဏီရဲ့အရေးပါတဲ့ယာတုတွေအတွက်အမျိုးသမီးတွေကိုပဲခန့်ထားတယ်လို့လည်းမဲဆန္ဒရှင်တွေကပြောပါတယ်။နိုင်ငံရေးစစ်တမ်းတွေအရတော့အမေရိကန်အမျိုးသမီးတို့ရဲ့80ရာခိုင်နှုန်းနဲ့အထက်ဟာ Donald Trump ကိုမကောင်းမြင်နေကြပါတယ်။
တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုအတွက်ညှင်းပွားနေတဲ့ကျွန်းစုတွေကိုတရုတ်နိုင်ငံကတန်းယူနိုင်အောင်လမ်းခင်ပေးခဲ့တဲ့သဘောတူညီချက်တစ်ရပ်ကိုလွန်ခဲ့တဲ့ဆယ်စုနှစ်တွေတုန်းကတရုတ်အစိုးရနဲ့လက်မှတ်ရေးထိုးခဲ့တဲ့ဆိုတဲ့ပြောဆိုမှုတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်း Henry Kissinger ကဝေဖန်လိုက်ပါတယ်။တရုတ်နဲ့ VNN ကြားအဓိကညှင်းပွားစရာဖြစ်နေတဲ့ Paracel ကျွန်းစုတွေအရေးဟာတစ်ချိန်လုံးကအခုလောက်အရေးမပါခဲ့ဘူးလို့လည်းSSP နဲ့ Austin မှာဒီတစ်ပတ်ထဲကျင်းပခဲ့တဲ့ VNN စစ်ထိပ်သီးညီလာခံမှာနိုင်ငံသားရေးဝန်ကြီးဟောင်းကပြောဆိုခဲ့တာဖြစ်ပါတယ်။အငင်းပွားနေတဲ့ကျွန်းစုတွေကိုပိုင်ဆိုင်မှုနဲ့ပတ်သက်လို့ American ကဘယ်ဘက်မှာရည်တည်ခဲ့တာမျိုးမရှိသလို1984ခုနှစ်က American မှာ Watergate နိုင်ငံရေးအရှုပ်တော်ပုံနဲ့အရှေ့လယ်ပိုင်းစစ်ပွဲတွေကြောင့် American အနေနဲ့ Paracel ကျွန်းစုတွေကိစ္စခေါင်းထဲတောင်မထည့်နိုင်ခဲ့ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအော့စတင်မြို့တက်ဆက်တက်တို့ LBJ သမရစာကြီးတိုက်မှာကျင်းပတဲ့ဗီယက်နမ်စစ်ပွဲညီလာခံအခမ်းအနားကိုတက်ရောက်ပြီးစိတ်ထိတ်ခိုက်ပွဲမင်းငွန်းတစ်ခုကိုပြောကြားခဲ့ပါတယ်။ဂျွန်ကယ်ရီဟာဗီယက်နမ်စစ်ပွဲမှာပါဝင်တက်ခိုက်ဖြစ်ခဲ့ပြီးမဲ့နောက်ပွဲမှာစစ်ပွဲကိုဆန့်ကျင်ခဲ့သူဖြစ်ပါတယ
်။
ဒါကတော့မနနာချမ်းနဲ့ကိုရဲကောင်တို့ကသတင်းတွေကိုပြပြသွားတာပါ။မကြခင်မှာတော့နိုင်ငံရေးအရာဖိနှိပ်တဲ့ဥပဒေတချို့ကို NLD အစိုးရအသစ်ကရုတ်သိမ်းဖို့ပြင်ဆင်နေတဲ့အပေါ်ဥပဒေပညာရှင်တွေရဲ့အမြင်တွေကိုကြားရမှာပါ။မနေ့ကြာတာပတိနေ့ကရန်ကုန်အမေရိကန်တန်ယုံရှိဆန္ဒပြပွဲကိုဥဆောင်ခဲ့တဲ့အမျိုးသားရေးဝါဒီမဘာတာခေါင်းဆောင်တွေနဲ့အမျိုးသားကွန်ရက်အဖွဲ့တို့ကိုငိမ့်စုစီပုံမှ19အပါအဝင်တန်ကစီမင်းစီကံချက်တွေနဲ့အညီအရေးယူမှာဖြစ်တယ်လို့ကမာရွတ်ရဲစခန်းတာဝန်ရှိသူက VOA ကိုပြောပါရယ်ဆန္ဒပြပွဲဥဆောင်သူတွေဟာခွင့်ပြုချက်ယူထားတဲ့နေရာကနေကြော်လွန်ပြီးဥပဒေကိုမလိုက်နာပဲဆန္ဒပြခဲ့တဲ့အတွက်အရေးယူမှာဖြစ်တယ်လို့ဆိုပါရယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရခိုင်ပြည်နယ်ဘက်မှာဆက်လီနှင်းမြုပ်တည်ဆုံသွားသူတွေအတွက်ရန်ကုန်အမေရိကန်တန်ယုံရဲ့ဝန်ထမ်းကြောင်ကြေညာချက်မှာရိုဟင်ဂျာလူမျိုးစုပြီးတုံ့နှုံခဲ့တဲ့အပေါ်မကျေနပ်တဲ့အတွက်မဘာသာခေါင်းဆောင်ဥပါမောခဦးဆောင်ပြီးဆန္ဒပြသူပေါင်း300ကျော်ဟာမနေ့ကအမေရိကန်တန်ယုံရှိဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေဟာခွင့်ပြုထားတဲ့ဘိုးစိမ်မှန်ကွင်းကနေကြောပြီးရန်ကုန်တက္ကသိုလ်ရိပ်သာလမ်းတစ်လျှောက်ကနေအမေရိကန်တန်ယုံရှိထိခြိတက်စုဝေးဆန္ဒပြခဲ့တဲ့အတွက်ငိမ့်စုစီပုံမှ19နဲ့အရေးယူမှာဖြစ်တယ်လို့ကမာယွမြို့နယ်ရဲစခန်းတာဝန်ရှိသူတဦးက VOA ကိုအခုလိုပြောပါတယ်
။ရှောက်ထားတဲ့နေရာနဲ့အမဒီကနေပြန်မခွင့်ပြုတဲ့နေရာပေါ့ခွင့်ပြုတဲ့နေရာမှာမလုပ်ဘဲနဲ့ဒီဘုလားရှောက်ထားတဲ့နေရာမှာသူတက်တော့ပေါ့ဒီကမလိုက်နာတာပေါ့
အရေးယူမယ်ဆိုလို့ရှိရင်ဘသူတွေကိုအရေးယူဖို့ရှိပါလဲရှင
်သူတို့ရှောက်ထားတဲ့သူနဲ့သူတို့ဒီမှာဒီဆန္ဒပြစင်မှာဒီဟိုပါတဲ့အဖွဲ့ပေါ့သူတို့ဥပဒေကောင်းတော်အဖွဲ့
ဒီဆန္ဒပြတဲ့နေရာမှာတန်ဃာတော်တွေလည်းဥဆောင်ပါဝင်တဲ့ခါကျတော့တန်ဃာတော်တွေကြတော့ဘလို့ပုံစံမျိုးနဲ့အရေးယူဖို့ရှိလဲရှင
်တန်ဃာတော်တွေကြောက်လေတန်ဃာတွေရဲ့စီကံစည်းမျဉ်းနေရှိတယ်သူတို့အဲ့ဒါတော့တန်ဃာပိုင်းကြတော့လေတန်ဃာပိုင်းနဲ့ရေးမယ်လို့ဆင်းတယ်ဒီဝင်တဲ့ညီပဲပေါ့နော်သမတို့ရှောက်ထားမယ်ခွင့်ပြုတဲ့နေရာမှာတမကျခွင့်ပြုတဲ့နေရာမှာမလုပ်ဘူးနဲ့သူအဲ့ဒါမလိုက်နိုင်ဘူးဆိုလို့ရှိရင်တော့ဒီသူဝင်တဲ့ညီပဲကျွန်တော်တို့ရေးယူတာပေါ့
ဆန္ဒပြသူတွေဟာအမေရိကန်တန်ယုံရှိဆန္ဒပြဖို့အာဏာပိုင်တွေကိုခွင့်ပြုချက်တောင်းခဲ့ပြီးမြဲအဲ့ဒီနေရာအစားဘိုးစိမ်မှန်ကွင်းမှာသာဆန္ဒပြဖို့ဧပြီလ26ရက်နေ့မှာကမာယွမြို့နယ်အုပ်ချုပ်ရေးအဖွဲ့ကခွင့်ပြုခဲ့ပြီးတတ်မှတ်ချက်ကိုလိုက်နာမှုမရှိဘူးဆိုရင်ပုံမှန်19နဲ့အရေးယူမှာဖြစ်တယ်လို့ကြိုတင်တတိပေးထားကြောင်းရဲတပ်ဖွဲ့ကပြောပါရယ်အခုလိုမဘာသာဥဆောင်တဲ့အမျိုးသားရေးဝါဒီအဖွဲ့ဝင်တွေကိုပုံမှန်19နဲ့အရေးယူဖို့အနာပိုင်းတွေဘက်ကစီစဉ်နေတာနဲ့ပတ်သက်လို့ဥပဒေနဲ့ကိုက်ညီမှုရှိမရှိအာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံလည်းဖြစ်ဥပဒေပညာရှင်တအူးလည်းဖြစ်တဲ့ဦးမင်းလွင်ဦးကိုမေးကြည့်တော
့လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာစီတန်းလည်လည်ခွင့်ဆိုတာတွေကတော့ကျွန်တော်တို့နိုင်ငံတကာမှာလည်းဥပဒေပြဋ္ဌာန်းထားတာရှိပါတယ်အဲ့တော့ပြဋ္ဌာန်းထားတဲ့ဥပဒေနည်းဥပဒေတွေအတိုင်းလိုက်နာဆောင်ရွက်တယ်ဆိုလို့ရှိရင်တော့အရေးယူခံရဖို့ရလမ်းမရှိပါဘူးအဲ့တော့ဒီဥစ္စာကဟိုဖိနှိပ်တယ်မဖိနှိပ်ဘူးဆိုတာတဲ့ဒီခွင့်ပြုမိတ်တောင်းတယ်မတောင်းဘူးဆိုတဲ့ကိစ္စပေါ်မှာအများကြီးမူတည်ပါတယ်အဲ့တော့ဒီအစိုးရအသေးလက်ထက်မှာညဉ့်ညမ်းစွာစီတန်းလဲလဲကွင်းနဲ့ပတ်သက်လို့ကျွန်တော်တို့ကြားသိရသလောက်ကတော့အစိုးရကိုယ်တိုင်ကဆန္ဒပြခွင့်ကိုခွင့်ပြုထားပြီးသားဖြစ်တယ်အဲ့တော့အဲ့ဒီလိုမျိုးခွင့်ပြုတဲ့အခါမှာရုံရင်းစံခတ်တိမဖြစ်စေဖို့ဥပဒေမဲ့လောက်ရတိမဖြစ်စေဖို့အတွက်ရဲတပ်ဖွဲ့ကိုကြက်မှတ်ထိမ့်သိမ့်ဖို့လည်းညွန်ကြားထားပြီးသားဖြစ်တယ်လို့ကျွန်တော်သိရပါတယ်။အဲ့တော့အဲ့ဒီမှာဥပဒေနည်းဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလိုက်ပါလုံဆောင်မယ်ဆိုလို့ရှိရင်တော့ဒါအရေးယူနိုင်ဖို့ရာအကြောင်းမရှိဘူးလို့ကျွန်တော်တို့မြင်ပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှ18နဲ့19တို့အရာဆန္ဒပြသူတွေဟာငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ရှိပေမဲ့ကြိုတင်ခွင့်ပြုချက်တောင်းခံရမှာဖြစ်တယ်လို့ခွင့်ပြုချက်ရထားတဲ့နေရာမှာပဲဆန္ဒပြခွင့်ရှိတာဖြစ်ပါတယ်။အခုလိုဆန္ဒပြသူတွေအရေးယူမယ်ဆိုတဲ့အချိန်ဟာနိုင်ငံရေးအရာဖိနှိပ်တဲ့ဥပဒေတွေကိုဖျက်သိမ်းမယ်လို့အစိုးရကကြေညာထားတဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်ရှင်အခုလိုနိုင်ငံရေးအရာဖိနှိပ်တဲ့ဥပဒေတချို့ကိုဖ ချက်သိမ်းဖို့ NLD အစိုးရကပြင်ဆင်နေတဲ့အပေါ်မှာ AHRC အာရှလူခွင့်ရေးကော်မရှင်နဲ့ဥပဒေပညာရှင်တွေကလည်းကြိုဆိုလိုက်ပါတယ်မနနာချမ်းကစူးစီးတင်ပြမှာပါရှင
်ဟုတ်ပါတယ်1950အရေးပေါ်စီမံမှုအဥပဒေနဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများဘေးရန်နေရာမှာကာကွယ်စောင့်ရှောက်သည့်ဥပဒေတွေကိုအစဉ်လာအဖြစ်မြမတမိုင်းမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်တဲ့ဥပဒေတွေအဖြစ်သတ်မှတ်ခဲ့တာပါဒါကြောင့်ဒီဥပဒေတွေဖျက်သိမ်းဖို့ကြိုးပမ်းမှုပေါ် AHRC ကကြိုဆိုတဲ့အကြောင်း AHRC ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံရှင့်နေဦးမင်းလွင်ဦးကပြောခဲ့ပါတယ
်အဲ့ဒီလိုမျိုးပုံမှာဥပဒေတွေကိုရုပ်သိမ်းနေဆိုတာဟုတ်လို့ကျွန်တော်အာရှလူ့ခွင့်ရေးကော်မရှင်ကညီပြီးတော့ကြိုဆိုပါတယ်အဲ့တော့1950ရေးပေါ်စီမံမှုအဥပဒေဆိုတာကခေတ်ခါနဲ့လည်းမကိုက်ညီတော့တဲ့ဥပဒေတစ်ခုဖြစ်တယ်နောက်တစ်ခါနိုင်ငံတော်အားနှောက်ယှက်ဖျက်ဆီးသူများဤအနေမှာကာကွယ်တဲ့ဥပဒေရလေကျွန်တော်ယနေ့ဒီမိုကရေစီနိုင်ငံကိုချီတက်နေတဲ့အခါမှာလိုင်းနာဆောင်ရွက်ရမယ်နီလန်းနေတော်လူခွင့်ရေးစံနှုန်းနေနဲ့လုံးဝဆန့်ကျင်ခြင်းဖြစ်နေတယ်ဆိုတာတွေကိုကျွန်တော်တွေ့ရတယ်။ဒါကြောင့်ဒီလိုဥပဒေတွေကိုဖျက်သိမ်းတဲ့ကိစ္စကိုတော့ကျွန်တော်တို့ကလှိုင်းနေနေကြိုဆိုတယ်
။ဒါ့အပြင်မတရားသိမ်းတဲ့ဆက်သွယ်မှုဥပဒေပုံမှန်လိုမျိုးစတဲ့ဥပဒေတွေကိုလည်းပယ်ဖျက်နိုင်တဲ့အထိကြိုးပမ်းသွားဖို့နဲ့နိုင်ငံသားတွေရဲ့အခွင့်အရေးကိုချိုးဖောက်တဲ့ပုံမှန်18လိုစီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေတွေကိုလည်းပြင်ဆင်သွားဖို့ကိုအစိုးရကို AHRC ကတိုက်တွန်းခဲ့တာပါ။ရခိုင်မျိုးသားပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပဒေတန်းကတော့ဒီဥပဒေရုပ်သိမ်းရေးလွှတ်တော်တွင်မှထောက်ခံသွားမယ်လို့ဆိုခဲ့ပါတယ
်။ဒီပုံမှန်ကိုရုပ်သိမ်းလိုက်တာကတော့ကျွန်တော်တို့ဟိုလက်ခံတဲ့ဥပဒေကြောင့်ကျွန်တော်တို့လွှတ်တော်မှာရောက်ရင်လည်းကျွန်တော်ထောက်ခံပြီးဆွေးနွေးသွားမှာပါ။
တခါ NLD ပါတီနာယကကြီးဖြစ်တဲ့ဦးတင်ဦးကလည်းလက်ရှိတိုင်းပြည်ရဲ့အခြေအနေအရမလိုအပ်တော့တဲ့ဥပဒေမှုရုပ်သိမ်းတင်တယ်လို့ပြောပါတယ်
။ကျွန်တော်က50ခုနဲ့အရေးပေါ်စမှတ်ချက်ဥပဒေဆိုတာလည်းအခုနိုင်ငံတော်ဘာမှအရေးပေါ်ရမှာမဟုတ်ပဲနဲ့မလိုဘူး။ဘာလို့လဲဆိုတော့သူ့မှာပိုပြီးဆိုးရရှိတယ်။ဒီနေရာနဲ့ပတ်သက်လို့ emergency ဖြစ်တယ်ဆိုတာကိုသမရကပြင်ညာရမယ်။အဲသမရပြင်ညာတဲ့ဆက်မှသာလည်း emergency ဆုံးနေတယ်။သမရမပြင်ညာတဲ့နေရာတော့အလုံးအေးချမ်းရမယ်။ဒီလိုသွားတယ်မူပဲအဲ့ဒါကိုအလုံးတပီလုံးက emergency ဆိုလွတ်ပြီးတော့ဒီဥပဒေတွေတုံးတာအမှန်တမ်းမှလူပြည်သူတွေနဲ့ပတ်သက်လို့လုံးဝထိခဲ့လုံးဝရှိတယ်။အဲ့ဒါတော့ကျွန်တော်တို့ကဒီဖြတ်သိမ်းပြလိုက်တာကိုဝန်တာတယ်ဖြတ်သိမ်းပြလိုက်
1985ခုနှစ်နိုင်ငံတော်အာနှောက်ယှက်ဖျက်ဆီးလိုသူများဤဘေးအန္တရာယ်မှကာကွယ်စောင့်ရှောက်သည့်ဥပဒေကတော့အင်္ဂလိပ်ကိုလိုနီခေတ်1885ခုနှစ်ကနိုင်ငံရေးသမားတွေကိုထိန်းချုပ်ဖို့အတွက်နိုင်ငံတော်အကာအကွယ်ပေးရေးဥပဒေ State Protection Law အဖြစ်နဲ့ပြဋ္ဌာန်းကျင့်သုံးခဲ့ပြီးတော့1985ခုနှစ်မြမဆိုရှယ်လစ်လမ်းစဉ်ပါတီခေတ်ကြတော့မှနိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများဤဘေးအန္တရာယ်မှကာကွယ်စောင့်ရှောက်သည့်ဥပဒေအဖြစ်ဖြည့်စွက်ကဥတ္တရေခင်အပါဝင်အလုတ်သမားဆန္ဒပြမှုတွေနဲ့တခြားဆန္ဒပြမှုတွေကိုနှိမ်နင်းဖို့ရည်ရွယ်ချက်နဲ့ထုတ်ပြန်ခဲ့တာဖြစ်တယ်လို့လည်းဥတင်ဦးကပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းကိုနိုင်ကတော့
နိုင်ငံရေးသမားကြီးပဲမဟုတ်ဘူးဗျ။အဲနိုင်ငံသားမှန်သမျှကိုလုံခြုံစေချင်တာသူတို့ရဲ့ရာသီရတဲ့အခွင့်ရစေချင်တာအဲတော့နိုင်ငံသားတွေကိုမတရားသဖြင့်ပြိမိဖို့ထားတဲ့ချုပ်ချယ်ဖို့ထားတဲ့ဥပဒေအမိခံတွေကိုဖျက်ပြစ်ရမယ်။ပြီးတော့ကာကွယ်စောင့်ရှောက်မယ်လုံခြုံပေးနိုင်တဲ့ဥပဒေဒီကိုထုတ်ပြန်ပေးဖို့ပါပဲ
။ဒေါ်ဆက်စကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှင့်နေဦးကြည်ဝင်းကလည်းဒီဥပဒေတွေကိုဘာကြောင့်ရုပ်သိမ်းတင်တယ်လဲဆိုတဲ့အပေါ်အခုလိုပြောပါရစေ
။ဘာဖြစ်လို့ရုပ်သိမ်းရလဲဆိုတာဒီမိုကရေစီမဆန်တဲ့ဥပဒေဒါပဲ။မမေလာတော်တာရင်ဒါဆိုဒီဥပဒေကိုလက်သုံးပြီးသုံးကြိမ်သုံးတာအကျဉ်းချုပ်လုပ်ခဲ့တယ်။စုစုပေါင်း16နှစ်လောက်ကြာသွားတယ်။နော်ဥပဒေမှာဆိုတာ၅နှစ်လို့ဆိုတယ်ဒါပေမဲ့နဝတာဟာ၅နှစ်ကျော်၆နှစ်နီးပါးလောက်ချတယ်ဘယ်သူမှလည်းဘာမှမပြောနိုင်ဒီမိုကရေစီမဆမ်းဘူ
းလွန်ခဲ့တဲ့2015ခုနှစ်မေလ20ရက်နေ့ကရခိုင်ပြည်သူ့လွှတ်တော်မှာဒီဥပဒေကိုရုပ်သိမ်းဖို့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီအတွင်းရမှုဦးဝင်းမြင့်ကတင်သွင်းခဲ့ဘူးပေမဲ့ပြည်ထောင်ဝန်ကြီးဌာနနဲ့ဥပဒေချမ်းကော်မတီတို့ကကန့်ကွက်ခဲ့ကြသလိုမဲခွဲဆုံးဖြတ်ရမှာလဲရှုံ့နှိမ်ခဲ့ပြီးတော့ဥပဒေချမ်းကိုလက်ခံဆွေးနွေးခြင်းမပြုဘဲပယ်ချခံခဲ့ရပါတယ်ရှင်
။မနနာချမ်းပြပြသွားတာပါ။မကြာခင်မှာတော့ NLD အစိုးရတဲ့အနေနဲ့စီးပွားရေးအခွင့်အလမ်းတွေနဲ့အတူစိန်ခေါ်မှုတွေဘာတွေရှိနေလဲဆိုတာကိုလည်းတင်ပြမှာပါ။မွန်ပြည်နယ်အစိုးရဖွဲ့ရဲ့လုပ်ငန်းနဲ့တက်ဆိုင်တဲ့ကိစ္စတွေကိုမီဒီယာအဖွဲ့တွေနဲ့တလတချိန်သာတွေ့ခွင့်ပေးမယ်လို့ပြည်내ဝင်ကြီးချုပ်ကပြောဆိုလိုက်တဲ့အပေါ်မှာမီဒီယာတွေကြားဝေဖန်မှုတွေထွက်ပေါ်နေပါတယ်။ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကနေမွန်ပြည်နယ်သွင်းမှာရှိတဲ့မီဒီယာဖွဲ့တွေနဲ့တလတကြိမ်သာသူ့အခွင့်ပေးမယ်လို့မနေ့ကပြောဆိုခဲ့ကြောင်းတနင်္လာရီကျန်တဲ့သတင်းထောက်ပြည်ရင်စနိုင်းကပြောပါတယ်
2019ရဲ့နေ့ကျတော့ကျမတို့ပြန်သွားတယ်10နာရီချိန်ထားတယ်ဟိုရောက်တော့ဒီမွန်ကြီးချုပ်ကတော့ရှိနေတဲ့ခန်းထဲမှာသူရဲ့ရုံးခန်းကကောင်းလေးပဲထွက်လာပြီးတော့စနိုင်းတို့ပြောတော့ဗောနော်သူကသတင်းထောက်တွေနဲ့မတွေ့တော့ဘူးတဲ့ကလာတကြိမ်လဲသူတွေးတော့မှာတဲ့အဲ့ခါကျရင်လဲတွေးမရက်ကိုသူအကြောင်းပြန်ပေးမယ်တဲ့အဲ့ဒါရင်စနိုင်းရောပြန်မေးလိုက်တယ်ဘာဖြစ်လို့လဲလို့အဲ့ဒါသူကဒီတလောတရင်ထောက်တွေကလဲခဏခဏလာလဲတဲ့အဲ့ဝန်ကြီးကျောက်ကလဲဒီလောက်ရမယ်အလောက်တွေလဲအများကြီးရှိတယ်တဲ့သူအချက်မပေးနိုင်ဘူးတဲ့အဲ့လိုတော့ကြောက်ခဲ့တယ
်အခုလိုတရင်ရယူခွေကတ်တက်လိုက်တာဟာတရင်သမားတွေအတွက်အခက်တွေ့စေတယ်လို့မိရင်စနိုင်းကဆက်ပြောပါတယ်
တရင်ထောက်တွေနေလဲရတော့လက်ရှင်ဖန်းဖြတရင်တွေရတော့ရေးနေကြရတယ်လေတချို့တရင်တွေကလည်းဒီအချိန်နဲ့ကပြင်းညီတင်နေရတဲ့တရင်တွေလည်းရှိတယ်ဆိုတော့သူတို့အနေနဲ့သလားတစ်ခါမှပေးသွင်းမယ်ဆိုရင်တချို့တရင်တွေကလည်းသူတို့ဘက်ကိုမေးမှသူတို့ဘက်ကိုအတည်ပြုချက်ယူပြီးမှတရင်ကတင်လို့ရတယ်လေမဟုတ်ရင်တစ်ဖက်ဆိုးနဲ့ပဲတရင်ကဖြစ်နေတော့ဒီလိုမျိုးသူတို့သလားတစ်ကြိမ်မှဆိုတော့ဘလို့မှအဆင်မပြေနိုင်ဘူးလေ
မွန်ပြည်နယ်ဆိုရအနေနဲ့မီဒီယာတွေကိုသတင်းရယူခွင့်ကန့်သတ်လိုက်တဲ့လို့ရဟာမဖြစ်သင့်ဘူးလို့မော်လမြိုင်ခြေဆိုင်တန်လွင်တန်းသတင်းဌာနအဒီတာချုပ်ဦးကူကူစော်ကပြောပါတယ
်ကျွန်တော်တို့ကလူကြီးရဲ့တိပိုင်ခွင့်တွေကအချိန်နဲ့မျှသင်ဆက်ဖို့ကြိုးစားနေတဲ့နေရာမှာဒီလိုမျိုးကန့်သတ်လိုက်ခြင်းရည်ဒီတလားသာလုံးလုံးမှခါခါထုတ်တဲ့တဲ့ခြင်းလူကြီးရဲ့ဆိုရင်တော့ဒါကကျွန်တော်တို့ကဆော်တော်လေးအဆင်ပြေတဲ့နေသားပေါ့ဒါမဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်ပြင်ဝန်ကြီးချုပ်နဲ့တော့ကတော့ဝန်ကြီးချုပ်ကတော့တွေးဆုံမီးမြန်ခွင့်မရပါနဲ့ဝန်ကြီးဌာနအကုန်လုံးကတော့ကျွန်တော်မီးမြန်ခွင့်ရပါတယ်အချိန်မီးလက်သွားပြီးတော့မီးလို့ရပါတယ်မီးလို့ရှိရင်လည်းဘယ်လိုသိရင်ဒီလက်ကြောင်ဖြစ်ပါလဲ
အရင်မွန်ပြည်နယ်ဆိုရလက်ထက်မှာလှုပ်လှဆွာသတင်းယူခွင့်ရှိခဲ့ပေမဲ့လည်းအန်တီဦးဆောင်တဲ့ပြည်နယ်ဆိုရလက်ထက်မှာသတင်းရယူခွင့်ကတ်တခံနေရတယ်လို့ဥက္ကူကူစော်ကဆိုပါတယ်လက်ရှိမွန်ပြည်နယ်ဝန်ကြီးချုပ်ဟာနိုင်ငံရေးအတွက်ကြောင့်အားနည်းလို့မီဒီယာတွေနဲ့တွေ့ဆုံဖို့ဝန်လေးနေတယ်လို့ယူဆကြောင်းမွန်ပြည်နယ်ခြေဆိုင်လွတ်လပ်သောမွန်သတင်းအေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကအခုလိုဆိုပါတယ်
ကျွန်တော်ပြည်နယ်ဝန်ကြီးချုပ်ကလည်းသူကလည်းသူ့ပဲကျွန်တော်နိုင်ငံရေးအတွက်ကြောင့်လည်းမရှိတော့သူကလည်းမီဒီယာနဲ့ရေးဆိုင်ရမယ့်ကိစ္စဟာတော့နည်းနည်းတော့ဝန်လေးနေတဲ့ပုံပေါ်တယ်ဗျာသူရပြောဆိုတွေကလည်းကျွန်တော်ကြည့်လိုက်ရင်မွန်ပြည်ပေါ်မှာပြောတဲ့ဥစ္စာအစွဲလန့်ကြီးတဲ့လူမျိုးတွေပါလို့ဆိုတဲ့အပေါ်မှာလည်းအများကြီးမိသားစုလိုပေါ့ဗျာအဲ့ဒါကြောင့်သူကလည်းမီဒီယာနဲ့ကိုဖိဖို့ပါရေးဆိုင်သူကသူ့မှာတော့တတ်ပြီးရှိမှာမဟုတ်ဘူးအဲ့ဒီအပေါ်မှာသူအားနဲ့ချက်ပဲဖြစ်ပါလိမ့်မယ
်တရင်ရယူဖို့ကန့်တန့်ထားတဲ့အခြေအနေနဲ့ပတ်သက်လို့သိရှိအောင်ဝန်ကြီးချုပ်ယုံကိုဆက်သွယ်မေးမြန်းရမှာဖြေကြားပေးဖို့အဆင်မပြေဘူးလို့ယုံဖွဲ့ဝင်သူကဆိုပါတယ
်ဟုတ်ဆရာကြီးခုလောဆယ်တော်မှာကျွန်တော်ကတော့ပြောလို့တော့အဆင်မပြေပါဘူးခင်ဗျာအဲ့ဒါကြောင့်
တခြားပြည်နယ်ဝန်ကြီးတွေကိုဆက်သွယ်မေးမြန်းရမှာလဲအစိုးရဖွဲ့တွင်တာမချက်စည်းကမ်းရ၎င်းတို့အနေနဲ့လဲပြောပိုင်ခွင့်မရှိပဲပြည်နယ်ဝန်ကြီးချုပ်ရုံးကတာပြောပိုင်ခွင့်ရှိတယ်လို့ဆိုပါတယ်လက်ရှိမွန်ပြည်နယ်ဆိုရတဲ့အနေနဲ့တာဝန်ယူရမှာကြာသေးတဲ့အတွက်သတင်းနဲ့ပြန်ကြားရေးဖွဲ့ကိုဖွဲ့စည်းနိုင်ခြင်းမရှိသေးဘူးလို့လဲပြည်နယ်လွှတ်တော်ကိုယ်စားလှယ်သူကပြောပါတယ်ပြည်နယ်ဝန်ကြီးချုပ်အနေနဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံဖို့အချိန်အခက်အခဲရှိနေတာကြောင့်သတင်းသမားတွေနဲ့တွေ့ဆုံတဲ့နေ့ရောက်ရင်သက်ဆိုင်ရာပြည်နယ်ဝန်ကြီးတွေကိုပါခေါ်ပြီးစီစဉ်ပေးသွားမယ်လို့ဝန်ကြီးချုပ်ကလည်းပြောဆိုခဲ့တယ်လို့ဒေသခံသတင်းထောက်ကပြောပါတယ်အစိုးရအဖွဲ့တစ်ခုအနေနဲ့သတင်းရယူခွင့်ကန့်သတ်ထားတာဟာသတင်းရယူခွင့်ပြည်သူတွေသတင်းသိရှိခွင့်နောက်ကျသွားမှာဖြစ်တဲ့အတွက်ဒီမိုကရေစီကျင့်စဉ်နဲ့တွေးပြီးသွားစေနိုင်တယ်လို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းအဖွဲ့ရဲ့ဒါရိုက်တာနိုင်ကစမွန်ကအခုလိုသုံးသပ်ထားပါတယ်
ဝင်ကြောက်ကဖြစ်ဖြစ်ဒီဆွေရဖွဲ့ဝင်ကြီးတွေပဲဖြစ်ဖြစ်တရင်စာရှာတွေနဲ့မီဒီယာတွေနဲ့နည်းနည်းတွေ့ဆုံမှုမလုပ်ပေးနိုင်ဘူးအင်တာဗျူးမလုပ်ပေးနိုင်ညင်းပယ်တာတွေဒါတွေဖြစ်ခဲ့မှာဆိုရင်ဒီမိုကရေစီနိုင်ငံတစ်ခုမှာဒီတရင်စာလွတ်လပ်ခွင့်ပေါ့နော်တရင်ရယူခွင့်ပြည်သူတွေတရင်သိရှိခွင့်ကအားနောက်ကျသွားမှာဖြစ်ပါတယ်ဒါကတော့ဒီမိုကရေစီကြီးစင်နဲ့စာကျင်သွားနိုင်ပါတယ
်အစိုးရအနေနဲ့ပြည်သူလူထုကိုအသိပေးလို့ရင်မီဒီယာကနေတစဉ်အသိပေးနိုင်ပြီးမီဒီယာသမားတွေအနေနဲ့လည်းသတ်မှတ်ချက်စည်းကမ်းနဲ့ညီအစိုးရရုံးဌာနအဖွဲ့အစည်းတွေမှာသတင်းအချက်အလက်ရယူခွင့်နေရာထိုင်ခင်းရခွင့်နဲ့ဝင်ထွက်သွားလာခွင့်ရှိကြောင်းသတင်းမီဒီယာဥပဒေအခန်းသုံးပုံမှန်လေးကကြီးမှာဖော်ပြထားပါတယ်ခင်ဗျာ
VOA သတင်းတောက်နိုင်ကွင်းအိမ်မှာရှင်အစီအစဉ်နောက်ပိုင်းမှာလည်းတိုင်းရင်းသားဒေတာတွေကသတင်းတွေကိုစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်2016ခုနှစ်အတွက်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအ мян ဆုံးနှုံးနဲ့စီးပွားရေးတိုးတက်မှုတွေရမယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းသုံးသပ်နေကြချိန်မှာ NLD အစိုးရအနေနဲ့အခွင့်အလမ်းကောင်းတွေကိုအသုံးချနိုင်ဖို့ထိရောက်တဲ့စီးပွားရေးမူဝါဒတွေချမှတ်ပြီးအကောင့်ထဲဖော်နိုင်ဖို့စိန်ခေါ်မှုတွေကြုံရနိုင်တယ်လို့ Washington DC အခြေစိုက်စီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြမှာပါရှင်
အခုနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးဟာအင်အားကောင်းကောင်းနဲ့တိုးတက်လာပြီး GDP ရဲ့ 8.4% ရာခိုင်နှုန်းထိတိုးတက်လိမ့်မယ်လို့နိုင်ငံတကာငွေကြေးရန်မုံငွေအဖွဲ့ IMF နဲ့အာရှဖွံ့ဖြိုးရေးပိုင်း ADB တို့ကခန့်မှန်းထားပါတယ်။ Washington DC အခြေစိုက်ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ Pacific ဒေသဌာနကွယ်ကထိပ်ပိုင်းစီးပွားရေးပညာရှင်တဦးဖြစ်တဲ့ Sudhir Shetty ကမြန်မာနိုင်ငံမှာအစိုးရတက်ကိုအာဏာလွှဲပြောင်းမှုချော့ချော့မွေ့မွေ့နဲ့ပြီးဆုံးသွားတာဟာနိုင်ငံရဲ့စီးပွားရေးပေါ်အကောင်းမြင်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဆိုပါရယ်ခုနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေပေါ်ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းသုံးသပ်ချက်တွေနဲ့ပတ်သက်ပြီးသူက VOA ကိုအခုလိုပြောပြပါရယ
် And the reasons for optimism is are twofold. One is on the political side. We've seen obviously
မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့အကောင်းမြင်ခန့်မှန်းထားရတဲ့အကြောင်းနှစ်ချက်ရှိပါတယ်တစ်ခုကတော့နိုင်ငံရေးအခြေအနေပါမြန်မာနိုင်ငံရဲ့အစိုးရတစ်ကိုအာဏာလွှဲပြောင်းမှုကထင်ထားတာတဲ့ပို့ပြီးတော့ချောချောမွေ့မွေ့နဲ့ပြီးဆုံးသွားတာကိုမြင်ခဲ့ရပါတယ်။ဒီလိုနိုင်ငံရေးရတေချာမှုရှိလာတာကြောင့်အားကောင်းတဲ့စီးပွားရေးဖြစ်လာဖို့အထောက်ပံ့ပေးနိုင်မှာဖြစ်ပါတယ်။နောက်တစ်ချက်ကတော့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအလုံးရင်းနဲ့ဝင်လာဖို့ရှိနေတာကြောင့်ပါ။အထူးသဖြင့်လျှက်စစ်တပ်အားထုတ်လို့ရေးမှာပါ။မြန်မာနိုင်ငံလျှက်စစ်တပ်အားထုတ်လို့တာနဲ့ဖြန့်ဖြူးအသုံးပြုမှုကြားကြီးမားတဲ့ကွာချက်ဖြစ်နေတာကိုဖြေရှင်းဖို့အတွက်ကြိုးပမ်းနေပါတယ်။ဒီအခြေအနေတွေအားလုံးကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာလာမယ့်နှစ်တွေမှာအားကောင်းကောင်းနဲ့တိုးတက်လာဖို့ရှိနေပါတယ်
။စီးပွားရေးနဲ့ပတ်သက်ရင် NLD အစိုးရအနေနဲ့ရင်ဆိုင်ဖြည့်ရှင်းရမယ့်စိန်ခေါ်မှုအချို့ကိုလည်း Mr. Sudhir Shetty ကအခုလိုအကြံပြုပြောဆိုခဲ့ပါတယ်
။ There are challenges that the government faces on the fiscal side, right? In terms
အစိုးရအနေနဲ့ငွေကြေးကဏ္ဍမှာစိန်ခေါ်မှုတွေအများကြီးကြုံရနိုင်ပါတယ်။အခုချိန်မှာအစိုးရအသစ်အနေနဲ့အများပြည်သူဝန်ဆောင်မှုကဏ္ဍနဲ့အခြေခံအဆောက်အဦတည်ဆောက်တာမျိုးတွေနေရာမှာရင်းနှီးမြှုပ်နှံဖို့တောင်းဆိုတာတွေအများကြီးရှိနေပါတယ်။ဒါပေမဲ့အစိုးရဘက်ကအခွန်ဘဏ္ဍာငွေကောက်ခံမှုရရှိမှုကအရန်ကိုနည်းနေပါသေးတယ်
။မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုအနီးကပ်လေ့လာဆောင်ကြည့်နေတဲ့ Washington DC အခြေစိုက် Brookings Institution အဖွဲ့ကစီးပွားရေးပညာရှင် Les Raphael ကတော့မြန်မာနိုင်ငံမှာမပြည့်ပြတ်သေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရဲ့အောင်မြင်မှုဟာလာမယ့်၅နှစ်အတွင်းနိုင်ငံရဲ့စီးပွားရေးတိုးတက်မှုပေါ်တက်ရောက်မှုရှိနိုင်တယ်လို့ပြောပါတယ
်။ There's one aspect of the challenges that
NLD အစိုးရအနေနဲ့အဓိကရင်ဆိုင်ရမယ့်စိန်ခေါ်မှုကငြိမ်းချမ်းရေးလုပ်ငန်းစဉ်ပါ။ဒါကမြန်မာနိုင်ငံအတွက်အကြီးဆုံးဆက်ရှိနေတဲ့ပြဿနာဖြစ်ပါတယ်။လာမယ့်၅နှစ်တာကာလအတွင်း NLD အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ပြီးရေရှည်ငြိမ်းချမ်းရေးရအောင်ယူနိုင်ဖို့အရေးကြီးပါတယ်
။ပြီးခဲ့တဲ့ဇန်နဝါရီလက Mr. Les Raphael ရေးသားခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးကို NLD အနေနဲ့ပြုပြင်ပြောင်းလဲနိုင်မလားဆိုတဲ့ဆောင်းပါးမှာ NLD အစိုးရရဲ့စီးပွားရေးညီမှန်းချက်တွေပြည့်မီဖို့အတွက်အချက်နှစ်ချက်ကလွှမ်းမိုးမှုရှိလိမ့်မယ်လို့သုံးသပ်ထားပါတယ်။ပထမအချက်အနေနဲ့မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာတဘာဝတန်စာတတွေထောက်ယူတဲ့လုပ်ငန်းတွေပေါ်မှာမှီခိုနေတဲ့အတွက် NLD အစိုးရညီမှန်းထားသလိုစိုက်ပျိုးရေးကိုအခြေခံပြီးကျယ်ပြန့်တဲ့စီးပွားရေးတိုးတက်မှုတွေဖြစ်လာဖို့ဆိုတာဟာနောက်၅နှစ်တွင်မလွယ်ကူသေးဘူးလို့သူကသုံးသပ်ပါတယ်။အဲ့ဒီအတွက်ကြောင့်တိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရဖို့စိတ်ဆက်ညှိနှိုင်းမှုတွေအောင်မြင်မှုရှိမရှိဆိုတာဟာနိုင်ငံရဲ့စီးပွားရေးပေါ်မှာတည်ရောက်မှုရှိနိုင်တယ်လို့သူကသုံးသပ်ပါတယ်။ဒါ့အပြင်ဒုတိယအချက်အနေနဲ့အစိုးရရဲ့ဘယူရိုကရေစီရန်ညားတွေရဲ့ဆွမ်းဆောင်မှုမကောင်းတာဟာလည်း NLD ရဲ့စီးပွားရေးမူဝါဒတွေအကောင့်တက်ဖော်ရမှာတည်ရောက်မှုရှိနိုင်တယ်လို့သူကပြောပါတယ်။အရင်အစိုးရလက်ထက်ကစေစုနှစ်တွေတော်တော်များများကြအောင်လူထုရဲ့ပညာရေးနဲ့လူစွာအရင်မြင့်ဖွံ့ဖြိုးရေးကိစ္စတွေကိုလစ်လျူရှုခံခဲ့ရတာကြောင့်အပြင်နိုင်ငံသားအစိုးရနဲ့ပြည်ပအဖွဲ့အစည်းတွေကလည်းအတိုက်ခံတဲ့အရက်ဖတ်အဖွဲ့အစည်းတွေပိုအားကောင်းလာဖို့ကိုပဲအာရုံစိုက်ပြီးကူညီထောက်ပံ့ခဲ့ကြတာကြောင့်အစိုးရရန်ညားတွေရဲ့ဆွမ်းဆောင်မှုအားနည်းနေတာဖြစ်တယ်လို့ Mr. Ras Raphael ကသုံးသပ်ထားပါတယ်
ကိုရဲကောင်ပါရှင်မကြခင်တစ်ဆက်မဲ့ကျန်းမာရေးကဏ္ဍမှာတော့တကြံပြီးအဖြစ်များတဲ့နှာခေါင်းနဲ့လေကြောင်းယောဂါတွေဘယ်လိုကာကွယ်နိုင်တယ်လဲဆိုတဲ့အကြောင်းကြားမှာပါရှင် VOA မြန်မာပိုင်းစီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းအတန်လွှင့်စီစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12123ညလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညတို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာအင်္ဂလိပ်စာစီစဉ်တဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ။
အရှိမကဘာဖြစ်တဲ့ကြောင့်မလို့နှောင်းဒါလိုက်ပြတာမရှိဘူးတကယ်လို့နေပူတဲ့ထွက်လိုက်ရေထိလိုက်ဆိုလို့ရှိရင
်ဒါကတော့နှာခေါင်းနဲ့လေကြောင်းယောဂါတွေကိုကာကွယ်နိုင်တဲ့နီလန်းတွေကိုပြောပြထားတဲ့ကျန်းမာရေးကဏ္ဍမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်တိုင်းရင်းသတင်းလွှာကိုလည်းတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါအခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင်
ဒီနေ့တင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလို့တာတော်ရရှိများအတိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပြီးမြင်နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတိတိချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေမှာအပတ်စဉ်ကြည့်ရှုနိုင်ကြပါရရှင်အခုတော့ကျမရေးကဏ္ဍကိုဆက်လက်ထုတ်လွှင့်ပါပါတကြံအပြီးအဖြစ်များတဲ့နှာခေါင်းနဲ့လေကြောင်းယောဂါတွေနဲ့ပတ်သက်လို့ဘယ်လိုသိနိုင်ကာကွယ်နိုင်တယ်လဲဆိုတဲ့အကြောင်းဒီတစ်ပတ်တင်ပြမှာပါဒါနဲ့ပတ်သက်လို့နားနှာခေါင်းလေကြောင်းအထူးကုနဲ့ဆေးတက္ကသိုလ်1နာနှာခေါင်းလေကြောင်းဌာနအငိမ့်စားဌာနမူပမောခဒေါက်တာသိန်းထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်โอเคပမောခဒေါက်တာသိန်းထွန်းခင်ဗျာကျွန်တော်တို့ဒီတကြံကာလအပြီးမှာပေါ့နော်ဒီနာနှာခေါင်းလေကြောင်းနဲ့ပတ်သက်ပြီးတော့ဖြစ်တတ်တဲ့အကြောင်းတွေကျွန်တော်တို့ပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့အခါမှာနားအကြောင်းကိုကျွန်တော်တို့အဓိကပြောပြခဲ့ကြတယ်ပေါ့အခုတော့ဆရာကြီးဒီနှာခေါင်းနဲ့အာခေါင်းကိုဆက်ပြီးတော့ပြောကြအောင်ဆရာအဲ့တော့ဘလူယောဂတွေကဒီနှာခေါင်းနဲ့အာခေါင်းနဲ့ပတ်သက်ပြီးတော့ဖြစ်တာများလဲဆိုရင်လဲဆရာ
နှာခေါင်းနဲ့ပတ်သက်ပြီးတော့လေအများအပြစ်တော့နှာခေါင်းက
ကအရှိမကဘာဖြစ်တဲ့ကြောင့်မလို့နော်တိုင်းဣတာမရှိဘူးတကယ်လို့နေပူတဲ့ထွက်လိုက်ရေးထိလိုက်ဆိုလို့ရှိရင်အာအင်းကိုခန္ဓာကုကအာနေတဲ့ခြင်းဆိုလို့ရှိရင်ကျွန်တော်ငကောကလေဆိုင်လူဆက်ပြစ်ဆိုနှာခေါင်းဘေးရလေးအိတ်လေဂျုံတတ်တဲ့လူဆိုရင်အဲ့လိုမျိုးတကြံပြီးတဲ့ခါကျလို့ရှိရင်ဆိုင်လူဆက်ပြစ်ဖြစ်တတ်ပါလား
ထိတ်ကန်နာလို့ခေါ်လားဆရာ
နှာခေါင်းဘေးလေးအိတ်ရောင်းတာပါဟုတ်တယ်ထိတ်ကန်နာလို့ခေါ်ကြတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆက်ပြပါဆရာအဲ့ဒီကြောင့်လေ
အဲ့ဒီဟိုလက္ခဏာတွေကတော့နှာခေါင်းပိတ်တယ်တခါလေကြလို့ရှိရင်နှာရည်ချက်တယ်တခါလေကြလို့ရှိရင်နှာခေါင်းဘေးရလေးအိတ်နေရပါတော့မျက်နှာညာဘက်သို့မဟုတ်ဘယ်ဘက်မျက်လုံးအောက်ကလေရောင်ကျင်လိုက်ရောင်တယ်မရောင်လို့ရှိရင်လည်းကိုက်လာတယ်တခါကျမျက်လုံးအပေါ်မှာ fender sinus ဆိုတာရှိတယ်အဲ့ fender sinus ရောင်တော့ရှိရင်မျက်လုံးအပေါ်ကိုက်တယ်ဒါကြောင့်ရောင်နဲ့ sinus ပေါ်မူတည်ပြီးတော့ခေါင်းကိုက်တာလေနေရာပြောင်းပါတယ်ဒါကြောင့်မဟုတ်နှာခေါင်းပိတ်တယ်နှာရည်ကျတယ်ဖျားတယ်ခေါင်းကိုက်တယ်ဆိုလို့ရှိရင်တော့ဒါကအိတ်ကနာသို့မဟုတ်ရှင်နှာခေါင်းပိတ်ရလေရောင်တယ်လို့သဘောပေါက်အောင်ပါပါဟု
တ်ကဲ့ဆရာ
ကျလို့ရှိရင်တော့တက်ကြောနဲ့ဆရာနဲ့ပြပြီးတော့အဲ့ဒါကကျွန်တော်တို့ X-ray ဓာတ်မှရိုက်ကြည့်ရပါတယ်ဓာတ်မှရိုက်ကြည့်တော့မှနှာခေါင်းပိတ်ရလေရောင်လားမရောင်လားသိရပါတယ
်ဟုတ်ကဲ့ဆရာ
တချို့ကျတော့ဟုတ်ကဲ့တချို့ကျတော့ CT ဓာတ်မှတွေရိုက်ကြပါတယ်အဲ့ဒါတော့မှနှာခေါင်းပိတ်ရလေပြန်လေအိတ်ကညာဘက်လားပြဘက်လားနောက်ကအရှိလေလားနောက်လေလားအဲ့လိုမျိုးလေအိတ်ရဲ့နေရာပေါ့နော် location ခေါင်းတိလိုက်ပါလေအဲ့တော့မှကျွန်တော် treatment ပေးလို့ရတယ်အများအပြည့်တော့ treatment မှာနှာခေါင်းပိတ်တဲ့ကြောင်နှာခေါင်းပွင့်တဲ့ဆီကျွန်တော်ပထမသုံးပါတယ်တစ်ရက်နှစ်ရက်ပေါ့နော်နှာခေါင်းပွင့်တဲ့ဆီသုံးတဲ့တစ်ပြန်နဲ့အကိုက်ခဲပြောက်ဆီသုံးတယ်နောက်တစ်ခါ antibiotic တွေ antibiotic ပေးပါတယ်
ဟုတ်ကဲ့ဆရာဒီနေရာမှာဆရာဒီ
ရေးကြည့်ရဲအမြင်လောက်ရဟုတ်ကဲ့
ဟုတ်ကဲ့ antibiotics ဆရာခုနကဒီနားအတွက်ကောနှာခေါင်းအတွက်ကောဆရာဘာမျိုးစားသုံးရမလဲဆရာ
အဲကျွန်တော်တို့အဲနားနှာခေါင်းမှာတော့အများဆုံးက amoxicillin ကတော့အများဆုံးသုံးပါ
ဟုတ်ကဲ့ဆရာဒီထိတ်ကနာအပြင်ပေါ့ဆရာနော်နောက်ထပ်တစ်ကြံပြီးမှထစ်လေးရှိတာစိုးရင်ရတာရှိသလားဆရာ
အာခေါင်ပေါ့နော်အာခေါင်နဲ့အာသီးရောင်တာပေါ့အများအပြည့်တော့အာသီးကလည်းတစ်ခါလေကြာလို့ရှိရင်ဒီလိုအခြေမျိုးမှာအပူနဲ့အေးမမျှတာဖြစ်စီဒါမှမဟုတ်အဲ့ဒီမှာဒီကိရီတို့နော်ခုနအချို့ရေတောက်တာများရင်အာဒီကြောင်လေးရှိရပြပြန်ကြောင်တတ်ပါလေအဲ့ဒါကလက္ခဏာကတော့လေကြောင်နာတယ်ဖျားတယ်အဆာစားလို့မရဘူးအခါကျရင်လေပင်းပါလေအကျိတ်လေးပေါ်တတ်တယ်မီးရောအောင်ပါလေအဲ့အကျိတ်လေးစမ်းကြည့်ပြီးနာတတ်ပါနောက်တော့ဗဇဟကြည့်လို့ရှိရင်တော့အာဒီရဲပြီးတော့လေပြည့်စက်လေးတွေတွေ့ရတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောအ
ာဒီကြောင်လို့ရှိရင်ဟုတ်ကဲ့အများဆုံးကတော့ကုသတာကတော့ကြည့်ကြည့်ပါလေ။ဘာလို့ဆိုရှင်ဖျားတဲ့ဟာကနတ်တာရှိအာဒီရောက်မှဖြစ်သွားတတ်ပါလေ။များပြီတော့ကျွန်တော်တို့ကအဲ့ဒီမှာလဲ antibiotics သုံးပါလေ။နောက်တစ်ခါ pain killer လေ။ paracetamol ပေါ့သုံးပါလေ
။ဟုတ်ကဲ့အခက်ခဲပြောင်းစေပါဆရာနော်
။ဟုတ်ကဲ့အခက်ခဲပြောင်းစေပါ
။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဒီပါဇက်နဲ့အာခေါင်
ကနောက်ထပ်ကတော့လေချောင်းမှာအတန်အိုးရှိပါလေ။အတန်အိုးရောင်တာပါလေ။နော်အခုသူတို့ပြည့်ကျွန်တော်တို့ဒီလိုမျိုးနေမှုတွေတွားပြီးတော့ပြန်လာအေးပြန်ပြီးလို့ရှင်အတန်အိုးအရောင်သွားတယ်အဲ့ဒီခါကျရင်တော့လက္ခဏာအနေနဲ့တော့အတန်ဝင်နေလေချောင်းလာတယ်အသက်ရှူတာနည်းနည်းကျက်လာအစာမျိုးရှိနေနာလာတယ်သူကတော့အတန်အိုးကတော့အကျိတ်တွေကတော့မပေါ်ဘူးခုနကပြောလို့အာသီးရောင်လိုမျိုးအဖျားတွေပဲအများကြီးမတက်ဘူးအဲ့တော့အတန်ဝင်တာကတော့အဓိကပေါ့နော်အတန်ဝင်လာရဲ့အချွဲတွေထားလာလေပြုံပါလေအချွဲတွေရှိလာ
ဟုတ်ကဲ့ဆရာတော့ဒီနေရာမှာလည်းဒီလက္ခဏာတွေပေါ်လာရင်အများဆုံးစေုံစေကံပြဖို့
တော့အများဆုံးဟုတ်တယ်ဟုတ်တယ်အများဆုံးပူတာကိုအထူးသဖြင့်တော့လေချောင်းနဲ့အတအိုးကိုကြည့်ပွားမှန်ပြောင်းလိုပါလေလိုပါတယ်အတအိုးရောင်လားမရောင်လားသိချင်တယ်လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီကြံကာလတော့ပြီးသွားပြီပေါ့ဆရာရဲ့နောက်ပိုင်းကာလတွေမှာလည်းဒီရေနဲ့ချွေတွေ့တာတို့အချိုရေတွေနဲ့ဟာကျုံရတာတို့ဆက်ဖြစ်နိုင်တဲ့အတွက်ဒီယောဂါတွေကနေကာကွယ်ဖို့အတွက်ဆိုရင်ဘလူးကာကွယ်တွေလုပ်တင်လဲဆရာရဲ့ဒီထိတ်ကနာကနေကျွန်တော်တို့စပြောအောင်ဆရာရဲ့နော
်ထိတ်ကနာတို့ကတော့ခဏနှာစည်းတတ်တဲ့လူဆိုလို့ရှိရင်တော့အေးမမိဘူးပါပဲဒါမှမဟုတ်ရှင်သူတို့နဲ့မတည့်တဲ့ပတ်ဝန်းကျင်ကိုအများအားဖြင့်ယူဆိုင်ပြီးတော့ရှောင်တင်ပါတယ်တချို့ကဟိုအေးမိတာရွယ်မဟုတ်အေးကနေအပူခတ်လို့ရှင်လည်းဖြစ်တတ်တယ်ပူရရင်လည်းဖြစ်တတ်တယ်အဲ့နှာခေါင်းကကြောင်တတ်တယ်နှာခေါင်းရောင်လို့ရှင်ကျွန်တော်ပြောတဲ့နှာခေါင်းပြည့်ရလေးကလိုက်ရောင်တတ်တော့ပါတယ်ဒါကြောင့်မလို့ထိတ်ကနာဖြစ်ပြီးတဲ့လူဆိုလို့ရှင်အပူအေးမျှအောင်နေဖို့လိုပါတယ်မတည့်တဲ့ပတ်ဝန်းကျင်ကိုရှောင်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကတော့ဒီအာဒီနဲ့ဒီအတန်အိုးရောင်တာနဲ့ပတ်သက်လို့ရော
အတန်အိုးနဲ့အာဒီကြတော့ကျွန်တော်အာဒီကရောင်နေလို့ဆိုရှင်သူတို့ဟိုကျွန်တော်အမြဲပြောတာက
မထည့်တဲ့စာပေါ့တချို့ကရေခဲဆိုင်ရောင်လဲရေခဲမို့ဆိုင်ရောင်လဲကောင်းချင်းဆိုင်ရောင်လဲစီကြောမို့ဆိုင်ရောင်လဲဆိုတော့ဒီအာဒီနဲ့ဟိုကိုဘလိုအဝင်ကျမှာမို့မတည့်ဘူးရောင်တက်အဲ့ဒါမျိုးကိုမှတ်ထားပြီးတော့ရှောင်နေပါလေနောက်တစ်ခုကစာစားပြီးတိုင်းမှာအများကြီးဖားရည်နဲ့ပြုတ်ကျင်းပေါ့နော်အာကောင်သွင်းရှင်းထားဖို့လိုရတယ်။နောက်တစ်ခုကတော့တိတ်ပြီးတော့ပြင်ပပမှနေအဲ့လိုမျိုးနေရာမျိုးဆိုတော့ညအေးတက်တာတို့အလုံးများတာတို့အဲ့ဆိုရှင်ကိုမတက်တဲ့ကိုယ်ကရေခဲကြီးတို့နော်အဲ့လိုမျိုးပေါ့ဝင်တောက်မိတာမျိုးအဲ့လိုမျိုးမဖြစ်အောင်ဒိထားအောင်ပါပါ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနောက်တစ်ခုကတော့ဒီအတန်အိုးရောင်းတဲ့ကိစ္စပေါ့နော်။အဲ့ဒါရောဘယ်လိုခါဝင်နေလဲဆရာ
။လေကြောင်းအတန်အိုးကိုယူဆရမှာတော့သူတစ်ပြည့်အတန်အိုးကိုအထုံးကြည့်တဲ့ကျောင်းဆရာမတွေစကားကိုမင်းပြောနေရတဲ့လူပေါ့နော်အဲ့လိုမျိုးလူတွေကဒီအတန်ဟိုးကိုတတ်မှုရည်ကြည်ပါတယ်လေချောင်းလီပြွန်လေးအဲ့ဟာချွဲနေတာမထဝေကြည်ပါတယ်ဒါတော့အဲ့ဒီပေါ့ဝချင်းရှူတဲ့လေထဲမှာငါကချွဲထားတဲ့အမှုတွေပဲပါဖို့တချို့ကဖုံမှုပေါ့နော်တချို့ကဒီမှာတော့တချို့အဲကောင်းနဲ့မတည့်တယ်အဲ့ဒါကိုရှောင်နေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ခုဆက်လက်ပြီးတော့တောက်ကြနေနေနဲ့ခင်းအစီအစဉ်အတွက်တိုင်းရင်သတင်းလွှာကိုထုံးလွှင့်ပါပါ။နေဆက်သတင်းတောက်တွေကစူးစီးတင်ပြထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့ဒုက္ခသည်တွေဟာစစ်ပြည်ဒုက္ခသည်တွေအဖြစ်ထွက်ပြေးတိမ်းရှောင်နေကြရပါတယ်ကေအိုထိုးစစ်ဆင်နေတာကပြည်တွင်းစစ်ကိုဦးတည်နေကြောင်းကချင်အမျိုးသားအစည်းအရုံးကနေထုတ်ပြန်ခဲ့ရတဲ့ဆိုတာနဲ့လေပြင်းတံတိုက်ခိုက်ခံရတဲ့ကချင်စစ်ပြည်ဒုက္ခသည်တွေရဲ့အခက်အခဲကြုံတွေ့နေရတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေရာဆုံးခွာပြီးစစ်ပြေဒုက္ခသည်တွေအဖြစ်ခုံလုံနေကြရပါတယ်။တိုက်ပွဲဖြစ်ပွားရာဒေသတွေကနေရာဆုံးခွာလာသူတွေဟာဘူးသီးတောင်၊ရသေတောင်၊ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်တွေကကျေးရွာတွေမှာလာရောက်ခုံလုံနေကြတာပါ။ဒုက္ခသည်အရေအတွက်များလာတာနဲ့အများအစားဝတ်နေရေးအတွက်အခက်အခဲကြုံနေရပြီးဒုက္ခသည်အများစုဟာတောင်ယာသမားတွေဖြစ်လို့ဆက်ပြိုးရာသီမှာနေရက်ကိုအမြန်ဆုံးမပြတ်နိုင်ဘူးဆိုရင်နောက်ဆက်တွဲပြဿနာတွေအများကြီးကြုံလာနိုင်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေကြတဲ့ရခိုင်လူမှုအဖွဲ့အစည်းတွေကပြောပါတယ်ဧပြီလ25ရက်နေ့ကရခိုင်ပြည်နယ်စီပင်ဝန်ကြီးဦးအောင်မင်းကိုယ်တိုင်ဘူးတီတောင်မြို့နယ်ကဒုက္ခသည်တွေခိုးလုံနေတဲ့နေရာတွေကိုသွားပြီးအကူအညီတချို့ပေးခဲ့ပေမဲ့အစိုးရအနေနဲ့ရေရှည်အတွက်ပြင်ဆင်ပေးဖို့လိုတယ်လို့ဘူးတီတောင်မြို့ခံတွေကပြောပါတယ
်။ NLD အစိုးရတဲ့လက်ထက်မှာမြန်မာစစ်တပ်ကနေကချင်လူလိုက်ရဲတပ်မတော် KIA ကိုထိုးစစ်ဆင်တိုက်ခိုက်နေတာပြည်တွင်းစစ်ကိုပြန်လည်ဦးတည်နိုင်ကြောင်းပြည်ပအခြေစိုက်ကချင်မျိုးရာစည်းရုံး GNO ကနေဧပြီလ24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်။အစိုးရကနေကချင်ပြည်နယ်တွင်ထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်တိုက်ပြုလုပ်နေမယ်ဆိုရင် GNO ဟာကချင်ပြည်သူတွေနဲ့လက်တွဲပြီးကချင်ဒေသတွေကိုကာကွယ်မဲ့စီမံကိန်းတွေကိုအာထုတ်ကြိုးပမ်းကောင်ဆယ်ဖော်သွားမယ်လို့သတိပေးထားပါတယ်။မြန်မာနှစ်တကူတကြံမတိုင်ခင်နဲ့တကြံပြီးတွင်မှာအစိုးရကနေ KIA ဘူဒနာချုပ်လိုင်စာနီတိုင်ရင်စစ်လက်အောက်ခံရှေ့တန်းစခန်း၄ခုကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ KIA တပ်မ6နယ်မြေတွေမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကချင်မျိုးရာစည်းရုံး KNU ကိုပြည်ပရောက်ကချင်မျိုးရာများကနေ1999ခုနှစ်ဇန်နဝါရီလ9ရက်နေ့မှာဖွဲ့စည်းခဲ့ပါတယ်
။ရခိုင်တပ်မတော် AA ကိုကန့်တပ်ဖွဲ့ MNDAA နဲ့တအောင်းအမျိုးသားလူမျိုးရေးတပ်မတော် TNLA တို့သုံးဖွဲ့ဟာအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးခင်စောဦးရဲ့အလွတ်တဘောတွေ့ဆုံဖို့အစီအစဉ်ကိုညှင်းပယ်ခဲ့ပါတယ်။လက်ရှိအနေထားအရ NLD အစိုးရတည်ရဲ့ငြိမ်းချမ်းရေးအခြေအနေကိုမသိရသေးသလိုကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာလည်းတိုက်ပွဲတွေဆက်ရှိနေသေးလို့တွေးဆဖို့ကမ်းလှမ်းချက်ကိုညှင်းပယ်ရတာဖြစ်တယ်လို့ PSLF TNLA ရဲ့နိုင်ငံခြားရေးတာဝန်ခံဗိုလ်မှူး တပန်လာကပြောပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကအခုလ26ရက်နေ့ရက်စွဲနဲ့တွေ့ဆုံမဲ့ကိစ္စနဲ့ပတ်သက်ပြီးပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးညှင်းဆိုလိုက်ပြီးအငိမ့်စားဒုတိယဗိုလ်ချုပ်ကြီးခင်စောဦးကတော့သူ့အနေနဲ့အစိုးပါအဖွဲ့၃ဖွဲ့နဲ့တွေ့ဆုံဖို့ကိစ္စကံလန့်မှုမပြုတ်လုခဲ့ဘူးလို့မီဒီယာတွေကိုပြောဆိုခဲ့ပါတယ်
မိုးမြင့်နဲ့ဆံမြုပ်နဲ့တွင်ပင်လယ်ရေငန်နဲ့နီးစပ်တဲ့ကြေးရွာတွေမှာမိုးရွာသွန်းမှုမရှိသေးတဲ့အတွက်ရေရှားပါမှုပုံမှုဖြစ်ပေါ်နေတယ်လို့မိုးမြင့်နဲ့ကြေးလက်ဖွံ့ဖြိုးရေးဦးစီးဌာနကနေသိရပါဗျ။သူတို့ဖြစ်ပေါင်တထုံဘေးလင်းကြိုက်မြော်မှုတုံနဲ့ချောင်းဆုံမြို့နယ်တွေမှာရေပုံမှုရှားပါနေတာပါ။ရေရှားပါတဲ့ရွာတွေကိုကွင်းစင်စစ်ဆေးပြီးမတ်လကနေစပြီးတော့မြို့နယ်အုပ်ချုပ်ရေးမှုတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်သွားမယ်လို့မိုးမြင့်နဲ့ကြေးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနညွှန်ကြားရေးမှူးဦးမျိုးကြည်ကပြောပါတယ်။အစိုးရတဲ့လက်ထက်မှာတောက်သုံးရေပြတ်လတ်တဲ့ဒေတာတွေအတွက်ရက်တရာစီမံချက်ရေးဆွဲထားတယ်လို့ကြေးလက်ဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကလည်းထုတ်ပြန်ထားပါတယ်။
မွန်ပြည်နယ်အတွင်းကအချို့မြို့အဝယ်နေရာတွေမှာမွန်လူမျိုးတို့ရဲ့အမတ်သားတင်ကြတာတွေကိုထားရှိဖို့မွန်လူတော်ကိုယ်စားလှယ်တွေကကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်။မွန်ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့မွန်လမြိုင်မြို့အဝယ်အဝိုင်းမှာအရင်တုန်းကဟင်းသာရုပ်ရှိခဲ့ပေမဲ့လက်ရှိမှာဆွန်းအုပ်ပုံပြောင်းလဲထားခဲ့လို့ဟင်းသာရုပ်ပြန်ထားနိုင်ဖို့စူးစမ်းသွားမယ်လို့မွန်ပြည်နယ်အစိုးရအဖွဲ့တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါတယ်အရင်အစိုးရလက်ထက်မှာတော့မွန်ပြည်နယ်မော်လမြိုင်မြို့အဝင်ဝအဝိုင်းနေရာမှာရှိတဲ့ဟင်းသာရုပ်ကိုဖျက်ပြီးဟင်းသာရုပ်အစားဆွန်းအုပ်ပုံကိုအစားထိုးထားပါတယ်။ဒါ့အပြင်မွန်လူမျိုးတွေနေထိုင်တဲ့မြို့အဝင်ဆိုင်ပုတ်ရွာအဝင်ဆိုင်ပုတ်တွေကိုလည်းမွန်ဘာသာနဲ့ရေးသားကြဖို့ကိုလည်းလိုလားနေကြပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်ဘက်မှာဧပြီလလယ်ပိုင်းလောက်ကလေပြင်းတိုက်ခိုက်ခဲ့လို့ဒုက္ခသည်စခန်းတွေကနေအိမ်ကျောင်းဆောင်တွေ900ကျော်ပျက်စီးခဲ့ပြီးတော့ပြန်လည်ထူထောင်ရေးအကူအညီတွေမရသေးပဲအခက်အခဲဖြစ်ပွားနေကြပါတယ်။လေပြင်းနဲ့ခံနေရတဲ့ဒုက္ခသည်စခန်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးစာမျက်စုစည်းချက်ကိုနူပန်ကနေတင်ဆက်ထားပါတယ်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်ဆန္နာအနီးမှာရှိတဲ့ကချင်ဒုက္ခသည်စခန်း၈ခုမှာဧပြီလ19ရက်နေ့ကလေပြင်းတိုက်ခိုက်ခဲ့လို့အိုးအိမ်တွေပျက်စီးကာခက်ခဲကြုံနေရတာကြောင့်အကူအညီတွေလိုအပ်နေပါတယ်။လေပြင်းတံခံခဲ့ရတဲ့စခန်း၈ခုကတော့ဖရဲ၊နေကြမ်းမတိုင်၆၊နေကြမ်းမတိုင်၈၊ဇိုင်းအောင်၊မကယံ၊ပါကြောင်၊လနဆုပ်၊ဘုံစစ်ပါရီဖြစ်ပြီးပျက်စီးဆုံးရှုံးမှုတွေကမိုးကာယူနစ်900ကျော်စာတင်ကျောင်းဆောင်5ခုပေါ်ရာဆောင်3ခုကောမဒီရုံး2ခုအိမ်အလုံး80ကျော်ကလေးမူဂျိုးအိမ်3အိမ်နဲ့ကျောင်းဆရာဆောင်တွေဖြစ်ပါတယ်အဲ့ဒီအထက်ကအိမ်ခြေ160ကျော်နဲ့ထိခိုက်ပျက်စီးမှုအများဆုံးဖြစ်သွားတဲ့မကရံစစ်ပြေဒုက္ခသည်စခန်းမှာတော့ကူညီပေးဖို့တစုံတရာတည်ချတဲ့အဖြေမရသေးဘူးလို့မကရံစခန်းရုံးအုပ်ဥပုံတော်ကပြောပါတယ်
ဒီကြောင်းတွေကိုပြန်ဆောင်ပြီးတော့ရဲ့ NGO တို့ကျွန်တော်တို့တင်ပြတာရှိတယ်။အဲ KIO ဒီစီမေဒုခတဲ့စီယုံကော်မတီပေါ့ IRC ကိုလည်းကျွန်တော်တို့ပြောတာရှိတယ်။ဒါမှဒီအချိန်လေးတော့အဖြေတော့မရသေးဘူး။
အပြည့်အစည်းအများဆုံးဖြစ်သွားတဲ့စခန်းတွေမှာမကရံအပြင်ဘုံစစ်ပါနေကြမတိုင်ရှိတွေလည်းဖြစ်ပါတယ်အကူအညီမရသေးတဲ့ဇန်းအောင်စစ်ပြေဒုက္ခတဲ့စခန်းမှာဆိုရင်လည်းပျက်စီးသွားတဲ့စာတင်ကျောင်းနဲ့နေအိမ်တွေကိုကိုယ်တိုင်တတ်နိုင်သလောက်ပြန်ပြင်နေရတယ်လို့ဇန်းအောင်စခန်းက KNO အုပ်ချုပ်ရေးစတုံးမြို့နယ်အမျိုးသမီးအဖွဲ့ကော်မတီအတွင်းရေးမှူးဒေါ်ရယ်ဆိုင်းကပြောပါတယ်
ဒီလိုပဲမတင်မနဲ့ဒီလိုပဲထားရသေးတယ်ပြီးလို့ရှိရင်ကျောင်းတွင်းကပစ္စည်းတွေတော့ကျောင်းကိုတွင်းခင်းရတယ်ဆိုတော့ပစ္စည်းသွားတယ်နည်းနည်းပါးပါလုံနိုင်တဲ့အိမ်လေးတွေကျတော့ဒေါ်သားကြီးဝိုင်းဝန်းကူညီပြီးတော့မှလည်းအမုန်းလေးတွေပြန်ဖာချေးပေးမှလည်းအဲ့လိုဖြစ်သလိုလေးနေကြတယ်ခင်
လေပြင်းတံခံခဲ့ရတဲ့စစ်ပြေးဒုက္ခသည်များရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးကချင်လူလတ်ရေးအဖွဲ့ KNO အနေနဲ့ကတော့အတက်နိုင်ဆုံးအကူအညီပေးနိုင်ဖို့တော့စူးစမ်းနေတယ်လို့ကချင်စစ်ပြေးဒုက္ခသည်များကူညီရေးကော်မတီရဲ့အတွင်းရေးမှူးဦးစောရောကအခုလိုပြောပါတယ
်။ဒေသခံကူညီရေးအဖွဲ့အစည်းတွေရဲ့ပြည်ပဆိုင်ရာကူညီရေးအဖွဲ့အစည်းတွေရဲ့အတက်နိုင်တဲ့အခုကူညီဖို့ဒီဖြစ်ကြတဲ့ဟာတွေကိုပြန်လဲပြောဖို့အတက်နိုင်တဲ့ပြင်ဆင်နေတဲ့ဆွေးနွေးနေတဲ့အကြောင်းပြရပါတယ်။
အစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော် KIA တပ်တွေရဲ့2021ခုတကြော့ပြန်တိုက်ပွဲကြောင့်ကချင်ပြည်သူတသိန်းကျော်ဟာစစ်ပြေဒုက္ခသည်စခန်းတွေမှာခိုးလုံနေရတာဖြစ်ပြီးလမ်းမဲ့ဇွန်လဆိုရင်တော့9နှစ်ပြည့်တော်မှာလည်းဖြစ်ပါတယ
်ဆက်ပြီးတော့မွန်ပြည်နယ်အစိုးရတပ်အဖွဲ့အနေနဲ့ရက်တရအတွင်းမှာအဓိကလူထုလိုအပ်ချက်အပေါ်အခြေခံပြီးတော့ဆောင်ရွက်သွားမယ်လို့ပြောပါတယ်
ဒီသူတွေရဲ့လက်တလောလိုအပ်ချက်ဟာရေမီးအမှိုက်ပြဿနာတွေကိုအရင်ဖြေရှင်းပေးဖို့အစိုးရကိုတင်ပြခဲ့ကြပါတယ်။ဒီအချိန်လေးကိုတော့မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
လက်ရှိမှာတော့NLD လွှတ်တော်ကိုယ်စားလှယ်တွေကတော့မြို့နယ်အလိုက်ဒေသခံပြည်သူလူထုတွေနဲ့လိုက်လံတွေ့ဆုံလျက်ရှိပြီးလူထုလူအချက်တောင်းဆိုချက်တွေကိုမေးမြန်းဆွေးနွေးနေကြပါတယ်။လူထုပတ်ကတော့အတိတ်ကနိုင်ငံသားစစ်ဆေးရေးကပြကိစ္စအိမ်သုံးစုစည်းရေးကိစ္စရေးမီလမ်းအမှိုက်ကိစ္စရမြားကိုဖြေရှင်းပေးဖို့ကိုယ်စားလှယ်တွေကိုတင်ပြကြတယ်လို့သိရပါတယ်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရပါပါ။ရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေရွှန့်ခွာပြီးစစ်ပြေးဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်။မြန်မာစစ်တပ်ကနေကချင်လူလတ်ရေးတပ်မတော် KIA ကိုထုတ်ဆစ်စင်တိုက်ခိုက်နေတာဟာပြည်တွင်းစစ်ပြန်လဲဥတီနိုင်တယ်လို့ပြည်ပအခြေစိုက်ကချင်အမျိုးသားအစည်းအရုံး KNO ကနေထုတ်ပြန်ကြေညာခဲ့ပါတယ်။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။အခုဆက်လက်ပြီးတော့စနေနေ့ည8:00လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ပါရှင်။
ကျန်းမာရေးဖွံ့ဖြိုးရေးပါတီတွင်မပြီးဆုံးသေးတဲ့အကွဲပြက်နဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများနားလဲကြပါသလဲစစ်တပ်ကြောတော်နောက်ခံရှိပြီးအာဏာရဘူးတဲ့ပါတီကြီးတစ်ခုရဲ့အကွဲပြက်ကိုပါတီတွင်ကိစ္စတသက်တစ်ခုတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာမရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်တွန်းထိုးအားပြိုင်မှုကနေမခိုင်မ
ကိုရဲမြင့်တဘောတော်ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ဖုန်းနံပါတ်က1239231999 အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အောင်ဆုံးနေကြဖို့တော်တော်ရှင်တွေအားလုံးကိုထိတ်ခေါ်ပါတယ်ဗျာ
တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တောက်ကြရှင်များခင်ဗျာ2015ခုနှစ်ကမ္ဘာနိုင်ငံကြီးရဲ့လူခွင့်ရေးအခြေအနေအစီရင်ခံစာကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနကဧပြီလလပိုင်းထုတ်ပြန်ခဲ့ရမှာလူမှုအဖွဲ့အစည်းတွေနဲ့တာမန်ပြည်သူတွေအထူးသဖြင့်သတင်းသမားတွေနဲ့အတိုက်ခံပြုလို့ပြောဆိုနေသူတွေအပေါ်တင်းကျပ်တဲ့အကန့်အသတ်တွေဆက်လက်စိုးရိမ်စရာထားရှိနေစေဖြစ်ကြောင်းဖော်ပြထားပါတယ်။ကမ္ဘာအနှံ့မှာလူမှုအဖွဲ့အစည်းတွေရဲ့အင်တာနက်နဲ့မီဒီယာလွတ်လပ်ခွင့်တွေကိုပိတ်ပင်တာတွေအတိုက်ခံပြောဆိုတာတွေကိုကန့်တတ်တာတွေတိုးမြှင့်လှုပ်ဆောင်နေရမှာအစိုးရတွေကအစိုးရမဟုတ်တဲ့သူတွေပါပါဝင်နေပါတယ်။တချို့တိတ်လွန်ကဲတဲ့ဖြစ်ရပ်တွေမှာဆိုရင်လူတွေကိုတပ်ဖြတ်ပစ်တာသူတို့ရဲ့နေအိမ်တွေကနေမောင်းထုတ်ပစ်တာတွေရှိတယ်လို့နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအစီရင်ခံစာရဲ့အမှားစာမှာရေးသားထားပါတယ်။အစိုးရအဖွဲ့အစည်းတချို့ဟာဆိုရင်လူမှုအဖွဲ့အစည်းနဲ့တက်ကြွလှုပ်ရှားသူတွေကိုနှောက်ယှက်တိုက်ခိုက်တာတွေချင်းချောက်တာဖမ်းဆီးထိန်းသိမ်းတာမ မလောက်ရှားနိုင်အောင်ကန့်တတ်မှုတွေပြုလုပ်တာစတဲ့နီလန်းနေနဲ့မွန်းကြံနေအောင်ပြုလုပ်ထားတာကိုတွေ့ရတဲ့အကြောင်းအစီရင်ခံစာမှာထောက်ပြထားပါတယ်။နောက်နီလန်းနေကတော့နိုင်ငံတော်လုံခြုံရေးဥပဒေရေဘူးရဆန်နဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစတာတွေကိုအကောင့်ထဲပေါ်ရဲဆိုပြီးတော့အတိုက်ခံတွေကိုဖိနှိပ်တာလွတ်လပ်စွာစုယုံခွင့်တွေကိုထိန်းချုပ်တာတွေလှုပ်ဆောင်နေပါတယ်။အဲ့ဒီအစိုးရတွေဟာပြည်သူလူထုကနေသူတို့ရဲ့ချိုးရင်ချက်တွေကိုအပြစ်နာစာရှာလာမှာစိုးရိမ်တဲ့အတွက်လူမှုအဖွဲ့အစည်းကိုမလှုပ်ရှားနိုင်အောင်ထိန်းချုပ်နေကြတာလည်းဖြစ်ပါတယ်။သူတို့ရဲ့ဖိနှိပ်ကန့်တတ်ချုပ်ချယ်မှုတွေကိုတရားဝင်ဖြစ်အောင်နီလန်းအမျိုးမျိုးနဲ့ဆင်ခြေပေးနေကြတာဖြစ်ပါတယ်။လူမှုအဖွဲ့အစည်းဆိုတာဟာရွေးကောက်ခံနေမဟုတ်ဘူး။ဒါကြောင့်ကိုစားမပြုနိုင်ဘူး၊တာဝန်ခံမှုမရှိဘူးလို့ထောက်ပြကြပါတယ်။နိုင်ငံရခြားကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဟာအမျိုးသားရေးအချုပ်ချာပိုင်ဆိုင်မှုကိုထိခိုက်စေတယ်လူမှုအဖွဲ့အစည်းတွေကိုစီကံကန့်တတ်ထိန်းချုပ်တာဟာအကြမ်းဖက်အဖွဲ့အစည်းတွေပေါ်ဗန္ဒာရေးအထောက်ပံ့ပေးမှုကိုကာကွယ်ရကြတယ်စသဖြင့်ပြောကြပါတယ်။ဒါပေမဲ့ဒီပြောကြားချက်တွေဟာယတိပြတ်ပြောလို့မရတဲ့ကိစ္စတွေဖြစ်လာပါတယ်လို့အစီရင်ခံစာကဆိုပါတယ်။တရားဒါတစ်ခုကတော့လူမှုအဖွဲ့အစည်းဆိုတာဟာသူတို့ရဲ့ဆွေးနွေးချက်တွေကိုလူတွေအနေနဲ့အတင်းအဓမ္မလိုက်နာခိုင်းတဲ့အာဏာမရှိပါဘူး။သူတို့မှာဩဇာရှိပါတယ်။ဘာကြောင့်လဲဆိုတော့သူတို့ဟာတိုင်းဝမ်းတစ်ခုအတွင်းအောက်ခြေလူဒန်းစားတွေရဲ့လူအချက်ကိုရောင်ပြန်ဟတ်နေပါတယ်။အိုက်ဇဲလိုအကြမ်းဖက်အုပ်စုတွေဟာလူအတိုင်းဝမ်းတစ်ခုကိုထိန်းချုပ်နှံလိုက်ပြီးဆိုတာနဲ့လူမှုအဖွဲ့အစည်းတွေကိုပိတ်ပစ်ပါတယ်။တက်ကြွလှုပ်ရှားသူတွေကိုမောင်းထုတ်ပစ်ပါတယ်။တပ်ပစ်ပါတယ်လို့အစီရင်ခံစာကထောက်ပြထားပါတယ်။ဒီလိုဘာကြောင့်လို့ရတယ်လဲဆိုရင်ဒေတာတွင်အောက်ခြေအခြေခံလူမှုအဖွဲ့အစည်းတွေဟာတခါတရံမှာအစိုးရတွေရဲ့လုံခြုံရေးအဖွဲ့တွေထက်အစွန်းရောက်အကြမ်းဖက်သမားတွေကိုစန့်ကျင်ရင်ဆိုင်ရဲကြလို့ဖြစ်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။တချို့အစိုးရတွေကတင်းငိမ့်အေးချမ်းမှုနဲ့လွတ်လပ်မှုကိုရွေးချယ်စီတဲ့လုပ်ရဟာမမှန်ပါဘူး။လွတ်လပ်မှုအတွက်လှုပ်ဆောင်တာဟာရေရှည်တင်းငိမ့်အေးချမ်းမှုကိုအုပ်မြစ်ချဖို့အတွက်ဖြစ်ပါတယ်လို့ဝင်းကြီးကယ်ရီကပြောပါတယ်။မကြာခဏဆိုသလိုမနှိမ့်မြို့စရာအသေးစိတ်အချက်လက်တွေကိုအစီရင်ခံစာမှာထည့်သွင်းရေးသားထားတာကတော့အခြေခံလွတ်လပ်ခွင့်တွေကိုမြင့်တင်ပေးဖို့လူခွင့်ရေးကာကွယ်ပေးသူတွေကိုထောက်ခံမှုပေးဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပွင့်လင်းမြင်သာစွာမှတ်တမ်းတင်ဖို့ဖြစ်တယ်လို့ဝင်းကြီးကယ်ရီကညီကုန်းချုပ်ရေးသားထားပါတယ်ခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။အခုတော့သတင်းအချင်းချုပ်ကိုမန္နနာချန်ကပြောပြမှာပါ။
ဆီးရီးယားနိုင်ငံအလက်ပိုမြို့ကကလေးဆေးရုံတရုံကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့ပေါ်အမျက်ဒေါသထွက်ရတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပြီးဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုလည်းဓာတ်ရိုက်ပစ်တင်ပြောဆိုလိုက်ပါတယ်။လေကြောင်းကနေတိုက်ခိုက်မှုကြောင့်နယ်စည်းမချဆရာဝန်များအဖွဲ့ MSF ကထောက်ပံ့ကူညီထားတဲ့ဆေးရုံပျက်စီးသွားခဲ့ရတာဖြစ်ပါတယ်။တေဆုံးသူတွေထဲမှာတော့အလက်ပိုမျိုးကအတိုက်ခံသဘုံတွေထိမ့်ချုပ်ထားတဲ့နေမြေမှာနောက်ဆုံးကျန်နေတဲ့ကလေးဆရာဝန်တဦးအပါအဝင်ကလေးငယ်တွေနဲ့ဆရာဝန်တွေစုစုပေါင်း20ထဲမှနေပါဝင်ခဲ့ပါတယ်။ဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတာကိုတုံ့ပြန်တဲ့အနေနဲ့ခေလုံးငွေရဖို့ကြိုးပမ်းသူတွေအတွက်ဥရောပတိုက်မှာအတင်းကျပ်ဆုံးဥပဒေတရက်ကိုဩစတြီးယားလွှတ်တော်ကကြာသပတေးနေ့မှာအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ထောက်ခံမဲ68မဲ၊ကန့်ကွက်မဲ68မဲနဲ့လွှတ်တော်ကအတည်ပြုခဲ့တဲ့ဒီဥပဒေအရရွှေပြောင်းဝင်ရောက်လာသူအရေးအတွက်ရုတ်တရက်တိုးလာတဲ့ဆိုရင်အစိုးရအနေနဲ့အရေးပေါ်အခြေအနေကြေညာခွင့်ရှိမှာဖြစ်ပါတယ်။ဆီးရီးယားလိုဆစ်ဖြစ်နေတဲ့တိုင်းပြည်တွေကလာရောက်ကြတဲ့ဒုက္ခသည်တွေအပါအဝင်ခေလုံးငွေရဖို့ကြိုးပမ်းသူတွေကိုနယ်စပ်မှာတင်ပြန်နှင်ထုတ်ဖို့ဥပဒေအသစ်မှာထည့်သွင်းထားပါတယ်။တာလီဘန်စစ်သွေးကြကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုလာရောက်လဲပတ်ခွင့်ပေးခဲ့တာနဲ့ပတ်သက်ပြီးတော့ပါကစ္စတန်နိုင်ငံကိုအာဖဂန်နစ္စတန်ကဝေဖန်လိုက်ပြီးအကြမ်းဖက်ဝါဒီဖွဲ့စည်းတစ်ခုကိုဒီလိုမျိုးခွင့်မပြုသင့်ဘူးလို့ပြောဆိုလိုက်ပါတယ်
။မနနာချန်ကသတင်းချင်းချက်ကိုပြပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လွှင့်ရေးမှုကတော့ဒေါက်ခင်မျိုးသက်ပါ။အင်ဂျင်နီယာကတော့ဟော်ဝီစမစ်ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းတောက်ကြနေနေတဲ့ခင်အစည်းအဝေးကိုနားဆင်ခဲ့ကြတဲ့အတွက်သရရှင်အားလုံးကိုကျေးဇူးတင်ပါတယ်။ညနေခင်းအစည်းအဝေးကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။သရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.